Welcome to the Voice of America in Burmese.
မြန်မာညမတော်တာရှင်များရှင် VOA American အတန်ကနေ2024ခုနှစ် April 16ရက်တကြံအတက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 အထိ line to meter 32 kHz 9303ညနဲ့9383ည line to meter 52 kHz 9885နဲ့စနေတနင်္ဂနွေမှာဆိုရင်တော့ line let meter 190 kHz 1505တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ဒီညအတွက်အစီအစဉ်တွေကိုတော့ကျွန်မခင်လေးကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်မများသတင်းအောင်ပါရှင်ဒီကနေ့ညပိုင်းထိတန်းရောက်သတင်းတွေမှာတော့အစ္စရေးကိုမကြုံစဘူးဝင်ကတက်ခတ်ခဲ့တဲ့ Iran စစ်တပ်နဲ့သူ့မဟာမိတ်တွေအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အစ္စရေးကဒီကနေ့တောင်းဆိုပါတယ်မြန်မာနိုင်ငံနဲ့တိုက်ပွဲတွေဖြစ်နေတာကိုအပြစ်ရပ်ဖို့နဲ့လက်ရှိပဋိပက္ခကိုတွေးဆဆွေးနွေးတဲ့နည်းနဲ့အပြေရှားဖို့တရုတ်နိုင်ငံကတိုက်တွန်းပါတယ်ထိုင်းမြန်မာနယ်စပ်မြောက်ရီမျိုးကိုအေပီလာကုံလောက်မှာပြစ်သက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းခရီးမျိုးသားစီယုံ KNU တပ်ဖွဲ့ပြောဆိုချက်ကိုဘန်ကောက်ပို့သတင်းစာမှာဖော်ပြပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုမခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုမြန်မာနယ်နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါရယ်အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ခရီးမျိုးသားစီယုံ KNU ရဲ့တပ်မဟာလေထိန်းချုပ်နယ်မြေတဲကိုစစ်ကောင်စီရဲ့ခလာရ103တပ်ရင်းကတရင်မှုအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်90နီးပါးလက်နက်ချခဲ့ပါတယ
်။90ကျော်အဲ့ဒါလက်နက်ချအညကလည်းပြီးတော့လက်နက်ရရှိတာတော့60ကျော်ကျွန်တော်လက်နက်အစုံပါနော်။ဒီလက်နက်ငယ်ပါနော်ကျွန်တော်ရရှိတာတော့အဲ့ဒါတော့မှန်ကန်တယ်နော်
။ခလာရ103တရင်ကတရင်မှုဒုဗိုလ်မှူးကြီးအောင်ဟင်းအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးက KNU ရဲ့တပ်မဟာလေနယ်မြေမှာလက်နက်ချအညံ့ခံပြီးတော့လက်နက်ခဲယမ်းတွေတင်စီရမိတဲ့တရင်ကိုကြားခဲ့ရတာဖြစ်ပါတယ်။ဒီတရင်တွေအပြင်မှာထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုလက်လွတ်လိုက်ရတာဟာမြန်မာစစ်ကောင်စီအတွက်ဘလောက်ထိဆုံးရှုံးနေလဲဆိုတာကိုထိုင်းပညာရှင်တဦးကသုံးသပ်ထားတဲ့တရင်ပါဝင်ဒီနေ့ရရှိတဲ့နောက်ဆုံးရတရင်တွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ရမှာပါ။ဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာတရင်တွေကိုမမြသစင်အောင်နဲ့တူပြပြပေးသွားပါမယ်ရှင
်။အစ္စရေးကိုမကြုံစဘူးဝေဟင်ကတိုက်ခိုက်ခဲ့တဲ့အတွက်အီရန်တပ်နဲ့သူ့ရဲ့မဟာမိတ်တွေအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အစ္စရေးကဒီကနေ့တောင်းဆိုပါတယ်။အီရန်ရဲ့ပယ်တင်တဲ့မစ္စိုင်းတုံးအစီအစဉ်ကိုဒဏ်ခတ်အရေးယူမှုတွေလုပ်ဖို့နဲ့အီရန်အထူးတပ်ဖြစ်တဲ့တော်လှန်ရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ဖို့နိုင်ငံပေါင်း30ကျော်နဲ့ဆက်သွယ်စကားပြောပြီးဖြစ်တယ်လို့အစ္စရေးနိုင်ငံရေးဝန်ကြီးအစ္စရေးကာစာပြောပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့ဖြစ်အမေရိကန်ကတော့သတ်မှတ်ပြီးဖြစ်ပါတယ်။အီရန်ပေါ်မှာကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေတက်တန်းကုန်ဆုံးသွားပြီးမြေမနစ်အောက်တိုဘာကစပြီးတော့အီရန်ရဲ့ပယ်တင်တဲ့မစ္စိုင်းတုံးအစီအစဉ်ပေါ်မှာပြစ်မှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုအမေရိကန်ကအကြိမ်ကြိမ်ချမှတ်ထားပါတယ်။အရှေ့အလယ်ပိုင်းဒေသမှာအခြေအနေတွေပိုပြီးတော့တင်းမာအောင်မလုပ်ဆောင်ဖို့အစ္စရေးကိုနိုင်ငံတကာအတိုင်းဝိုင်းကမြစ်တာရက်ခတ်နေတဲ့ကြားမှာအီရန်ကိုလက်တုံ့ပြန်ဖို့အတွက်အစ္စရေးဘက်ကပြင်ဆင်နေတာပါ။အီရန်ကနေပြီးတော့အစ္စရေးကိုမစ္စိုင်းတုံးနဲ့တိုက်ခိုက်ရေးဒရုန်းစုစုပေါင်း350လောက်နဲ့ပြီးခဲ့တဲ့ April 13ရက်နေ့တုန်းကပြစ်ခတ်တိုက်ခိုက်ခဲ့တဲ့လူရဲအတွက်လက်တုံ့ပြန်သွားမယ်လို့အစ္စရေးစစ်ဘက်အရာရှိတွေကမနေ့တုန်းကပြောဆိုထားပါတယ်ရှင်။
ပါလက်စတိုင်းထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြောင့်အမေရိကန်ကမြို့ကြီးတချို့မှာမနေ့တုန်းကလေဆိပ်တွေအရေးအဝေးကြီးလမ်းတွေနဲ့တံတားတွေယာယီပိတ်လိုက်ရတဲ့အထိဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Illinois, California နဲ့ New York ပြည်နယ်တွေမှာအဝေးကြီးလမ်းတွေတံတားတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါ။ Chicago မြို့က O'Hare အပြည်ပြည်ဆိုင်ရာလေဆိပ်၊ San Francisco က Golden Gate နဲ့ New York Brooklyn တံတားတွေလည်းဆန္ဒပြပွဲတွေကြောင့်အယာယီပိတ်ခဲ့ရပါတယ်။ Chicago မြို့မှာဆိုရင်မနေ့ကမနေ့ပိုင်းကဆန္ဒပြသူတွေကြောင့်ခရီးသွားတချို့ဟာလေဆိပ်ကိုကားတွေထားပြီးတော့ခြေချင်းရှောက်ခဲ့ကြရပါတယ်။ Palestine ဒေသကိုစီးပွားရေးအရပိတ်ဆို့တားဆီးမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုအဖြစ်နဲ့ဆန္ဒပြသူတွေကလက်ချင်းချိတ်ပြီးတော့လမ်းတွေမှာ ပိတ်ဆို့တားဆီးခဲ့ကြတာပါ။အလားတူဆန္ဒပြခဲ့တာကြောင့်ဆန်ဖရန်စစ္စကိုမြို့ကအထင်ကရဂိုရန်ဂိတ်တံတားမှာလည်းယင်ကြောပိတ်ဆို့မှုတွေနဲ့ကြုံခဲ့ကြရပါတယ်။ဆန္ဒပြသူတွေကတော့ဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်အပြစ်ခတ်ရဆဲဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ဟာမတ်စစ်သွေးကြွတွေအစ္စရေးကိုတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသကအစ္စရေးမှာစစ်ဆင်ရေးလုပ်ခဲ့တာမှာတေဆုံးသူ 33,800 ကျော်သွားပြီလို့လည်းဂါဇာဒေသကကျန်းမာရေးဌာနကပြောဆိုထားပါတယ်ရှင်။
ဧပြီ23ရက်စနေနေ့ကအစ္စရေးကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အီရန်ပေါ်မှာအများကအာရုံစိုက်နေတဲ့အချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအီရတ်ဝန်ကြီးချုပ်ရှီယာအယ်ဆူဒါနီနဲ့တနင်္လာနေ့ကအင်ဖြူရိုမှာလက်ခံတွေ့ဆုံပါတယ်။ခေါင်းဆောင်တွေကိုအင်ဖြူရိုမှာတွေ့ဆုံတဲ့အချိန်မှာအစ္စလာမစ်စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်ချေမှုန်းဖို့စီးပွားရေးကိစ္စတွေနဲ့လောင်စာဆွဲရင်နဲ့ပတ်သက်ပြီးတော့အီရတ်နိုင်ငံအမိခိုခင်ခင်ရက်တီဖို့စားရဲကိစ္စတွေကိုဦးစားပေးဆွေးနွေးလိုပေမဲ့အီရန်ကအစ္စရေးကိုတိုက်ခိုက်တဲ့အတွက်ဒေတာရင်းမှာစစ်ပွဲတွေကျယ်ပြန့်မလာမဲ့စိုးရိမ်မှုတွေကြီးထွားနေတဲ့ကိစ္စကိုဦးစားပေးဆွေးနွေးခဲ့ပါတယ်။တချိန်ကအီရန်ရဲ့အဓိကရန်ဘက်နိုင်ငံဖြစ်တဲ့အီရတ်အနေနဲ့ဒေတာရင်းငြိမ်းငြိမ်းရေးရှိအောင်လုပ်ဖို့တာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နှစ်နိုင်ငံမဟာဗျူဟာမြောက်ဘက်ဆောင်ပူးပေါင်းဆောင်ရွက်ရေး2008 American Iraq မဟာဗျူဟာမြောက်အခြေခံမူပေါင်းသဘောတူညီချက်အကောင့်ထည့်ဖို့ရေးစားရဲကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းတွေ့ဆုံမှုအပြီးမှာထုတ်ပြန်တဲ့ပူးရဲကြေညာချက်မှာဖော်ပြပါရယ်ဒီတော့ Twin Israel ကိုမတိုက်ခိုက်ခင်ကအီရန်က American ကိုအတိပေးအကြောင်းကြားခဲ့တယ်ဆိုတဲ့ပြောဆိုမှုဟာမမဟုတ်မှန်ကြောင်း American သမ္မတအင်ဖြူရော်ကညင်းဆိုပါရယ်ဒီလိုကြိုတင်အတိပေးခဲ့တယ်ဆိုတဲ့ကိစ္စဟာအထိပ္ပယ်မရှိကြောင်းအင်ဖြူရော်မျိုးသားလူညွေဌာနပြောခွင့်ရဂျွန်ကာဘီကပြောဆိုပါရယ်ရှင်
ယူကရိန်းနိုင်ငံကနေရာတချို့ကိုပိတ်မဲ့ထားပြီးတော့ညဘက်တိုက်ခိုက်ခဲ့တဲ့ရုရှားရဲ့ drone 6ခုစလုံးကိုဂျာပ်ချက်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခါဆွန်မိုက်ခိုလစ်ဒေတာအပါအဝင်ဒေတာတချို့မှာရုရှားရဲ့ drone တွေကိုပစ်ချခဲ့တာလို့လည်းယူကရိန်းဒေတာကပြောပါတယ်။ပစ်ချခဲ့တဲ့ drone အပျက်စီးအပိုင်းစာတွေကြောင့်ထိခိုက်မှုတွေပျက်စီးမှုတွေရှိခဲ့တဲ့သတင်းတော့မကြားရပါဘူး။ယူကရိန်းသမ္မတ Vladimir Zelensky ကတော့ Israel ပေါ်အီရန်ကလေကြောင်းတိုက်ခိုက်မှုကိုတွန်းလှန်ခဲ့တယ်လို့ယူကရိန်းအတွက်အကာအကွယ်ပေးချဖို့ကိုလည်းပန်ကြားခဲ့ပါတယ်။ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးအတွက်အကူအညီပေးခဲ့ကြတဲ့မဟာမိတ်တွေကိုလည်းကျေးဇူးတင်ကြောင်းသမ္မတဇလန်စကီက Telegram လူမှုကွန်ရက်မှာပြောခဲ့ပြီးမြန်မာရဲ့တိုက်ခိုက်မှုတွေပြင်းထန်လာတာကိုအစ္စရေးမှလိုပဲညီညီညွတ်ညွတ်နဲ့ရင်ဆိုင်မှုလိုအပ်တယ်လို့လည်းပြောထားပါတယ်။မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်မဟုတ်တဲ့အစ္စရေးကိုအကာအကွယ်ပေးခဲ့တယ်လို့ပဲယူကရိန်းအတွက်လည်းလေကြောင်းတိုက်ခိုက်မှုတွေကနေအကာအကွယ်ပေးစီလိုတယ်လို့သမ္မတဇလန်စကီကတိုက်တွန်းထားပါသေးတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါညပိုင်းနောက်ဆုံးရသတင်းအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တိုင်းမြန်မာနယ်စပ်အနီးစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာအပြစ်ရကြဖို့နဲ့လက်ရှိပဋိပက္ခကိုတွဲဆုံဆွေးနွေးပြီးတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှာဖို့တရုတ်နိုင်ငံကဒီကနေ့တိုက်တွန်းလိုက်ပါတယ်
။我们注意到有关报道，中方呼吁各方停火止战，通过对话协商。
လက်ရှိသတင်းတွေထွက်ပေါ်နေတဲ့အခြေအနေတွေကိုသတိထားပြီးတော့စောင့်ကြည့်နေတဲ့အကြောင်းသက်ဆိုင်သူအားလုံးအနေနဲ့ပြစ်ခတ်တိုက်ခိုက်တာတွေကိုရပ်ကြဖို့နဲ့အခြေအနေတွေပိုဆိုးမလာအောင်မတူကွဲပြားမှုတွေကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့ငြင်းငြင်းချမ်းချမ်းအပြေရှာဖို့တိုက်တွန်းလိုတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ဂျန်နာဒီကနေ့ AP 16ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်KNL PDF ပူပေါင်းတပ်ဖွဲ့တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြဝတီမြို့ကိုသိမ်းပိုက်ပြီးတဲ့နောက်မြို့ပေါ်မှာ KNU အလံကိုလွှင့်ထူပြီးတော့စစ်ကောင်စီအတွက်လာနေတဲ့စစ်ကူတွေကိုလည်းလမ်းခုလက်မှာကြားပြတ်တိုက်ခိုက်ချေမှုန်းနိုင်ခဲ့တဲ့အကြောင်းတပ်မှုတအုပ်ကိုကိုးကားပြီးတော့ရိုက်တာသတင်းကရေးပါတယ်တိုင်းမြန်မာနယ်စပ်ကုံတွယ်ရေးမှာအရေးပါတဲ့မြဝတီမြို့ကျဆုံးသွားတာဟာဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရပြီးဖြစ်တဲ့စစ်ကောင်စီအတွက်စီးရီးအရကြီးမားတဲ့ဆုံးရှုံးမှုလည်းဖြစ်ပါတယ်။မြဝတီမြို့လက်လွတ်ရပြီးတဲ့နောက်စစ်ကောင်စီဟာနယ်စပ်ကုံတွယ်ရေးရဲ့60ရာခိုင်နှုန်းဆုံးရှုံးသွားပြီးဖြစ်ကြောင်းမြမအရေးစမ်းစစ်လေ့လာတဲ့ ISP မြန်မာရဲ့လေ့လာချက်မှာဖော်ပြပါရယ်2020ခုနှစ် February လမှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံတော် PDF တော်လှန်ရေးတပ်ဖွဲ့တွေကို CIA အရကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာမှာ စစ်စခန်းတွေနဲ့မြို့နယ်အများပြားလက်လွတ်ဆုံးရှုံးရပြီလေဖြစ်ပါတယ်။နေဆက်အနီးမှာတိုက်ပွဲတွေဖြစ်နေတာကြောင့်နှစ်ဖက်တွေ့ဆုံဆွေးနွေးအပြေရှားကြဖို့ထိုင်းဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကလည်းတိုက်တွန်းထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြဝတီမြို့ကိုဧပြီလကုန်လောက်မှာအပိသက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကရင်မြို့သားစီယုံ KNU ရဲ့လက်နက်ကင်တပ်ဖွဲ့ကရင်လွတ်မြောက်ရေးတပ်မတော် KNL တပ်မဟာ6ဘူမှုကြီးနာတာဒူးကပြောပါတယ်စစ်ကောင်စီဘက်ကမြဝတီကိုပြန်ရဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့မအောင်မြင်တော့တဲ့အကြောင်းကရင်မျိုးသားစီယုံ KNU ရဲ့စစ်ဘက်ဆိုင်ရာ KNL တပ်တွေအခိုင်အမာခြေကုပ်ယူပြီးတဲ့အချိန်အုပ်ချုပ်ရေးကိစ္စတွေအတွက်နိုင်ငံရေးအရာတာဝန်ယူထားတဲ့အဖွဲ့အစည်းတွေကိုလွှဲပြောင်းပေးမှာဖြစ်တယ်လို့ဘူမှုကြီးနာတာဒူးကဗန်ကောက်ဖို့စ်သတင်းစာမှာပြောခဲ့တာပါအခုထိမြန်မာစစ်တပ်မြဝတီမြို့ကန်ခလာယာ209ကစစ်သား100ကျော်မဲဆောင်မြဝတီချစ်ကြည်ရေးဒေသအမှတ်1နားမှာရှိနေပြီးတော့သူတို့ကိုလက်နက်ချဖို့ KNL ဘက်ကတိုက်တွန်းနေပါတယ်ထိုင်းနိုင်ငံအဲဝင်ကြီးကတော့မြမစစ်သားတွေလက်နက်တွေကိုစုံပြီးအညံ့ခံမယ်ဆိုရင်ထိုင်းဘက်မှာခိုးလုံနိုင်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကပြောဆိုထားပါတယ် KNU နဲ့ထိုင်းဘက်ကိုပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးမြရီမျိုးကို BGF လို့ခေါ်တဲ့ KNU နဲ့ကြားဆောင်တက်ကလည်းထိန်းချုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့မြရီမျိုးအုပ်ချုပ်ရေးကို KNU ကတာဝန်ယူခိုင်းတယ်မလားတခြားလက်နက်ကိုင်တွေနဲ့ဘလို့ညှိနှိုင်းထားလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
နယူးဇီလန်မှာအခုသတင်းပတ်နောက်ပိုင်းမှာကျင်းပမယ်နယူးဇီလန်အာဆီယံဆွေးနွေးပွဲတက်ဖို့ပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့စစ်ကောင်စီဖွဲ့ဝင်တွေကိုနယူးဇီလန်အစိုးရကဗီဇာထုတ်ပေးဖို့ဆိုင်းငံ့လိုက်တဲ့အကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါရယ်စစ်ကောင်စီကိုယ်စားလှယ်တွေကိုဒီစီဝေးပွဲတက်ခွင့်ပြုမယ်ကိစ္စကိုနယူးဇီလန်မှာရှိတဲ့တက်ကြွလှုပ်ရှားသူတွေကဥပဒေကြောင်းအရစင်ခေါ်မှုတွေလုပ်ပြီးတော့ဝိုင်းဝန်းကန့်ကွက်ခဲ့တဲ့အတွက်နယူးဇီလန်အစိုးရကအခုလိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမယ်အစီအစဉ်ကိုဆိုင်းငံ့လိုက်တာလို့မြန်မာ Accountability Project မြန်မာရေးလှုပ်ရှားမှုအဖွဲ့ကဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရယ်နယူးဇီလန်အစိုးရကိုဒီလိုဥပဒေကြောင်းအရဗဟုတရားရုံးမှတရားစွဲခဲ့တဲ့အတွက်စစ်ကောင်စီကိုယ်စားလှယ်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့ဆိုင်းငံ့လိုက်တယ်ဆိုတာအမည်မဖော်လိုတဲ့အစိုးရအရာရှိကပြောခဲ့တယ်လို့ဒီကိစ္စကိုဦးဆောင်လှုပ်ရှားနေတဲ့မတ်ဆုဒါလီတန်ကပြောဆိုတာပါရှင်
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာတောင်ဘက်ဗဒန်ဂက်စ်မြို့ပြည်နယ်မှာဒေါ်လာတန်230ကျော်တန်မှုရှိတဲ့မက်သဖက်တမင်းစိတ်ကြွဆေးပြား1.8တန်ကိုတင်းလာနေကရဲတပ်ဖွဲ့ကသိမ်းဆီးရမိခဲ့ပါတယ်။ဒီတရားမဝင်မူရစ်ဆေးဝါးတွေစံချိန်တင်ဖမ်းဆီးရမိခဲ့တာနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ရဲ့မှန်ကန်တဲ့ချင်းကပ်လုံဆောင်မှုလို့သမ္မတဖာဒီနယ်မာကော့စ်ကအသိမဲ့ပြီးပြောဆိုထားပါတယ်။ဆေးပြားတွေတင်လာတဲ့ကားမောင်းတဲ့သူကိုဖမ်းဆီးထားပြီးတော့လူတဦးတယောက်မှထိခိုက်သေးဆုံးတာတနက်တစ်ချက်ဖြစ်ပေါက်တာမရှိဘဲနဲ့တားဆီးနိုင်ခဲ့တယ်လို့လည်းတမရာဖာဒီနယ်မာကော့စ်ကပြောထားပါတယ်ဖမ်းမိတဲ့မူရစ်ဆေးဝါးတွေဘယ်ကလာတယ်ဆိုတာကိုတော့ရဲတပ်ဖွဲ့ကဆက်ပြီးတော့စစ်ဆေးနေတယ်လို့နိုင်ငံတွင်းကမဟုတ်ကြောင်းလည်းပြောထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြဝတီမြို့ကိုလက်လွတ်လိုက်ရတာဟာမြန်မာစစ်ကောင်စီအတွက်ဘလောက်တောင်အထိနာနေလဲဆိုတဲ့သတင်းနဲ့တင်ဆက်ပေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကြတဲ့မြဝတီမြို့ကိုလက်လွတ်လိုက်ရတာဟာမြန်မာစစ်ကောင်စီအတွက်တော့စီးရေးအရာရောစီးပွားရေးအရာပါကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မြန်မာအရေးသုံးသပ်သူထိုင်းပညာရှင်တို့ကထောက်ပြထားပါတယ်မြန်မာစစ်ကောင်စီဟာအခုချိန်မှာအင်အားအချိနဲ့ဆုံးအခြေအနေရောက်နေတာလို့လဲဒီမဆက်တက္ကသိုလ်အရှိတောင်အာရှလေးလာရေးဌာနကလက်ထောက်ပါမောက်ခညူညာပါပရီချာရာကသုံးသပ်ပြောဆိုထားပါတယ်ဘာကြောင့်ဒီလိုသုံးသပ်တာပါလဲ Writers သတင်းကမေးမြန်းထားတာကိုအခြေခံပြီးတော့မက်ခင်ဖြူဖြူကတင်ဆက်ပေးပါမယ်ရှင်
ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့မြဝတီမြို့ကိုကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသိမ်းယူခဲ့ကြပြီးတဲ့နောက်မြမစစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းမြဝတီမြို့ကိုပြန်လည်သိမ်းယူဖို့အပြင်းထန်ကြိုးစားနေတာပါမြဝတီကိုတပ်ကူတွေလွှတ်ပြီးပြန်လည်တိုက်ခိုက်နေတယ်လို့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းကြားပြန်ဟန်တာတိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေလည်းဆက်ရှိနေပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအချက်အချာကြတဲ့မြဝတီမြို့ကိုလက်လွတ်လိုက်ရတာဟာစစ်ကောင်စီအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ထိုင်းနိုင်ငံတမဆက်တက္ကသိုလ်အရှိတောင်အာရှလေးလာရေးဌာနကလက်ထောက်ပါမောက်ခဒူယာဖက်ပရီချရက်ကသုံးသပ်ပါတယ်
สำหรับกองทัพพม่าเมวดีก็เป็นปากทางเส้นเลือดเศรษฐกิจที่สําคัญที่จะต้องยึดไว้ให้ได้ถ้าปล่อยให้ฝ่าย
มาสเตอร์ด้วยတော့မြောက်ရီမျိုးကိုပြန်လဲထိန်းချုပ်နိုင်ရေးဟာစီးပွားရေးအရအေးပါတဲ့အသက်သွေးကြောတစ်ခုပြန်ရဖို့ကြိုးစားတယ်လို့ပါပဲတကယ်လို့အတိုက်ခံတွေ KNU တပ်ဖွဲ့တွေကပဲဒီမျိုးကိုဆက်ထိန်းခွင့်ရမယ်ဆိုရင်ရန်ကုန်နဲ့မော်လမြိုင်လိုမြန်မာနိုင်ငံရဲ့အထက်မြို့ကြီးတွေရဲ့စီးပွားရေးကိုပါတဖြည်းဖြည်းထိခိုက်လာပြီးတော့ပြဿနာတွေလည်းဖြစ်လာနိုင်ပါတယ်
2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တော်လှန်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေပိုးပြီးတော့အားကောင်းလာခဲ့တာမှာပြီးခဲ့တဲ့2023ခုနှစ်ကုန်နဲ့ဒီနှစ်2024ခုနှစ်နှစ်စာပိုင်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရဲ့မြို့သိမ်းနယ်သိမ်းတိုက်ပွဲတွေလည်းပိုးပြီးဆိတ်လာခဲ့ပါတယ်။စစ်ကောင်စီဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကစလို့အိန္ဒိယနယ်စပ်နဲ့တရုတ်နယ်စပ်ဒေသတွေကကုန်သွယ်ရေးနဲ့စီးပွားရေးအချက်အခြာနယ်မြေတွေကိုလက်လွတ်လာခဲ့ရတယ်လို့အခုနောက်ဆုံးထမြင်မာနယ်စပ်ကုန်သွယ်ရေးအချက်အခြာကြားတဲ့မြောက်ရီမြို့ကိုပါလက်လွတ်ဆုပ်ရှုပ်လိုက်ရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေအောက်မှာစစ်ကောင်စီအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုအခိုင်အမာစုစည်းထားနိုင်ဖို့ဆိုတာခက်ခဲလာတယ်လို့ปมกับปริชาเรชก็ทักปะไ
ว้มันก็สะท้อนความอ่อนแอที่สะสมพอกูเรื่อยๆโดยเฉพาะขวัญและกําลังใจของกําลังพลนะครับ
เนื่องจากว่าครูพี่ก็မြန်မာစစ်တပ်စုစည်းမှုအားနည်းတာကိုထင်ရပါတယ်သူတဖြင့်မြန်မာစစ်သားတွေရဲ့စိတ်ဓာတ်နဲ့ကြံ့ခိုင်မှုအားကျလာတာကိုပြနေတာပါတွင်ခဲ့တဲ့3နှစ်စစ်တပ်အာဏာသိမ်းမှုကြောင့်တပ်ဖွဲ့တွေကြားမှာပို့ပြီးတော့အားနည်းလာတာပင်ပန်းလာတာတွေရှိတယ်လို့စစ်မြေမြန်မာအရှုံးတွေအထက်ထက်ကြုံရတဲ့အခါသူတို့ပို့ပြီးတော့စိတ်ဓာတ်ကျလာစေပါတယ်ဒါကြောင့်တို့ရဲ့အသက်တို့ရဲ့မိသားစုတွေရဲ့အသက်တွေကာကွယ်ဖို့လက်နက်ချတာကပို့ပြီးတော့တင့်လျော်တဲ့ရွေးချယ်မှုဖြစ်လာပါလေ
2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဒီလိုဘက်ပြောင်းအလင်းဝင်လာတဲ့တပ်ဖွဲ့ဝင်တွေမနေတော့ပါဘူးတချို့နေရာတွေမှာဆိုရင်တပ်ဖွဲ့လိုက်မိသားစုတွေပါမကျန်စစ်တပ်ထဲကနေစွန့်ခွာထွက်ပြေးနေကြတာပါတနေ့တခြားထိခိုက်ဆုံးရှုံးမှုများလာနေတဲ့မြန်မာစစ်တပ်ဟာဘယ်တော့မှမနဲ့မတူအောင်အင်အားအချိနဲ့ဆုံးအချိန်ကိုရောက်နေတယ်လို့ပမော့ခပရီချာရက်ကသုံးသပ်ပြောဆိုပါတယ်
นับถอยหลังได้เรื่อยๆเลยลักษณะความปราชัยก็จะเป็นลักษณะที่ฐาน
เมมาสิกองสีจะสงคันทีพี่ยောက်ลานี่บาบีดอดองฤทูดัดเดเนซัตดีตาตะชอกกะสิกองสีสคันฤโกดอลันยตะพွဲฤตายันดาละนะไกตะพွဲฤกะไตไข่ติ้งอยู่ทาบิรสิกองสีโกวินยันเป็ดสุทาราบาดีฉีนีกะซีเยลุช้ามุอาลองโกทิ้งชุบทาเดนีบิรบูฐานะจุดั่วอัจจะเดผิดสีบา
လက်တော်များရီမျိုးမှာတော့စစ်ကောင်စီတပ်စခန်းတွေကို KNU နဲ့ဒေါ်လာရေးပူးပေါင်းတပ်တွေကဆက်လက်တည်ယူထားဆဲဖြစ်ပြီး KNA ခေါ်ရခိုင် PGF ကရင်နေသားဆောင်တပ်တွေကမြို့ရင်းလုံးကျိုးရေးယူထားပါတယ်စစ်ကောင်စီတပ်ဖွဲ့တွေအားလုံးမြောက်ပြည်မြို့တွေကနေဆုတ်ခွာခဲ့ရပြီးတဲ့နောက်နေဆက်ဒေသတည်ငြိမ်အေးချမ်းရေးနဲ့ပြည်သူ့ဘေးကင်းလုံခြုံရေးအတွက် KNA မျိုးသား CEO KNU ကဆက်လက်ကြိုးပမ်းဆောင်ရွက်နေပါတယ်လို့ KNU ဘူဌာနချုပ်ကလည်းဧပြီလ12ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ထိုင်းပညာရှင်တို့ကထောက်ပြထားတဲ့မြောက်ရီမျိုးကိုလက်လွတ်လိုက်ရတဲ့အတွက်မြန်မာစစ်ကောင်စီမှစီရေးအရာရောစီးပွားရေးအရာပါကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ Reuters သတင်းဌာနမှဖော်ပြထားတာကို McKinphue ကပြောပြတာကိုကြားခဲ့ကြရတာပါအခုဆက်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်50နီးပါး KNU ထိန်းချုပ်နယ်မြေတွေကိုလက်နက်ချဝင်ရောက်ခဲ့တဲ့သတင်းမှာကရင်မျိုးသားစီယုံဗိတ်ထဝဲခရိုင်တက်မဟာလေးထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီရဲ့ခလာရ103တပ်ရင်းကတပ်ရင်းမှုဒုဗိုလ်မှူးကြီးအောင်ဟင်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့ပြီးတော့လက်နက်ခဲယမ်းတွေလည်းတင်စီရမိတယ်လို့ KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်။
ပြင်းမျိုးသားစီယုံဗိတ်တော်ဝဲခရိုင်တက်မာလေးထိမ့်ချုပ်နေမြေထဲမှာဧပြီလ15ရက်နေ့ကမောတာဒေတာနဲ့ထိထကြမှာစစ်ကောင်စီတပ်သားတွေတပ်စခန်းဆုတ်ခွာပြီးထိထဗျူဟာနဲ့ပေါင်းစည်းဖို့လှုပ်ဖို့လာတော့ပြင်းမျိုးသားလူမျိုးရေးတပ်တွေကကြားဖြတ်တိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီအတွက်ခလာရ103တရင်ကတရင်မှုဒုတိယဗိုလ်မှူးကြီးအောင်ဟင်းအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့တယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့သတင်းနဲ့ပြန်ကြားရေးဌာနကတာဝန်ရှိသူတဦးကိုမေးမြန်းတဲ့အခါမှာတော့အခုလိုပြောပြပါတယ်
။အဲ့ဒါတော့မှတ်ကြတယ်။ဟိုနေ့ကျွန်တော်ပြောနိုင်တာကတော့ဟိုနေ့ပေါ့နော်။50ကျော်အဲ့ဒါလက်နက်ချအညံ့ခံတယ်ဒီတော့လက်နက်ရရှိတာတော့60ကျော်ကျွန်တော်လက်နက်အစုံပါနော်အကြီးလက်နက်ငယ်ပါနော်ကျွန်တော်ရရှိတာတော့အဲ့ဒါတော့မှန်ကန်လေနော်ကျက်40 48ဦးကကျွန်တော်တို့ထုတ်ပြထားတော့အဲ့ဒါမှန်ကန်ပဲဒါပေမဲ့မြေပြင်မှာတော့ဟိုလေတချို့ပြောကြတာမိသားစုတွေလက်ရှိရလေဆရာမ
ဟုတ်ကဲ့
ကျတော့မိသားစုတွေရှိတဲ့အခါကျတော့အဲ့မှာ50ကျော်တာတို့ဘာလို့အဲ့ဒါတော့ဟိုလေအဲ့ဒါမိသားစုတွေဘာလဲပါတာပေါ့နော
်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတက်မာလေးဘက်မှာတော့စစ်ကောင်စီကိုတိုက်ခိုက်ခဲ့တဲ့စစ်ကြောင်းတွေကတော့ KNL တပ်ရင်း30တပ်ရင်း29တပ်ရင်း203နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပြီး Wi-Fi ဆက်လက်နဲ့လက်နက်ကြီး RPG အပါအဝင်စုစုပေါင်းလက်နက်68လက်သိမ်းဆည်းရမိတယ်လို့လည်းကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
မဲအေးမှသတင်းပေးပို့ထားတဲ့ခလာရ103တရင်ကတရင်မှုအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ခံလက်နက်ချအညံ့ခံခဲ့တဲ့သတင်းကိုကြားခဲ့ကြရတာပါ။အခုဆက်ပြီးတော့မဲဆောက်မြို့မှာနှစ်ဆင်ကျင်းပတဲ့ဒဂျန်ပွဲတော်စီကားစွာကျင်းပခဲ့တဲ့သတင်းမှာထိုင်းနိုင်ငံမဲဆောက်မြို့မှာဒဂျန်တွင်လမ်းလျှောက်အလှပြပွဲကျင်းပတာမှာဒီနှစ်ကပိုပြီးစီကားတယ်လို့မြို့ကန်တွေကပြောပါရယ်။နှစ်ဆင်နှစ်တိုင်းဒဂျန်အတက်ရက်မှာမြန်မာနဲ့ထိုင်းအလှမဲ့ရွေးပွဲတွေလှုပ်လိရှိတာပါ။မဲဆောက်မှာဒဂျန်ပွဲကိုပုံတံအမျိုးမျိုးနဲ့ကျင်းပကြပြီးတော့အစဉ်လာမပြတ်ဒဂျန်တန်ချက်ပြိုင်ပွဲတွေလည်းကျင်းပခဲ့တာပါ။မဲဆောက်မြို့ကဒဂျန်ပွဲအကြောင်းကိုကိုအောင်အောင်ကရိုက်ကူးသတင်းပေးပို့ထားပါရယ
်။ဒီကနေ့ကတော့မြန်မာဒဂျန်အတက်နေပါ။ဒီကနေ့မှာဒီမဲဆောက်မြို့မှာရှိကြတဲ့ဒီထိုင်းတွေရောမြန်မာတွေရောပူးပေါင်းပြီးတော့တကြံအလှပြလမ်းလျှောက်ပွဲလုပ်ပါတယ်ပွဲမှာမြန်မာတွေဘယ်တော့ပါကြလဲအလုံး
တော်တော်များမယ်ကိုဘာလို့လဲဆိုတော့ဒီမှာကမြန်မာလူမျိုးပဲများတာဘူးเนาะမဲဆောက်မှာလေအဲကျမတို့တည်တဲ့လောက်ဆိုငငယ်တဲ့ကလူမျိုးတကြံတက်နေဆိုဒီလိုကားလေးတွေလှည့်ကြတယ်မြန်မာဖုန်းတော်ကြီးចောင်းနေလည်းများတယ်ဗောเนาะဆိုတော့အဲ့မြန်မာဖုန်းတော်ကြီးចောင်းနေရေကိုစားဗောကျမတို့တွေကအဲ့လိုမျိုးလိုက်လှည့်တာပေါ့
ပါပြစ်လား
အဲခရိုင်ကတည်းကမပါပြစ်ဘူးအကိုဒီနှစ်မှပဲပါပြစ်တာ
မြန်မာပြည်ကတော့ဒီနှစ်ကပိုများလားဒီနှစ်တွေလည်းဘယ်လိုပါလဲ
ခရိုင်ကတည်းလည်းလှည့်ရင်များတယ်အကိုဒီလိုပဲလှည့်တဲ့အချိန်မှာတော့များတယ်မြန်မာကလေးလေးတွေများတာ
所以ဒီအဖွဲ့တွေမှာဆိုလို့ရှိရင်ရေပက်ခံတဲ့သူတွေရောနောက်ဒီမှာရှိတဲ့ခိုင်းအလှမယ်တွေရောနောက်ဒီကားတွေကိုအလှတစားတွေစင်ပြီးတော့ချိန်ဆွဲပြီးတော့ပြတ်တာပါတယ်ကားတန်းနေထဲမှာဒီစတူဒီတာကျွေးဖို့ကားတွေလည်းပါပါတယ်ကားပေါ်မှာစားကြတောက်ကြတွေအပြည့်ပြင်လာပြီးတော့အဲ့ဒီမှာဒီကြံပွဲကိုလာကြတဲ့လူတွေစားကြတာရှိရင်သူတို့ယူစားလို့ရပါတယ်ဒီတကြံဒီမြန်မာလူအတက်နေမှာပဲဒီဖုန်းကြီးကျောင်းတွေဘာတွေကိုအထူးသဖြင့်သွားကြပါတယ်ဆိုတော့ဒီဖျားမှာရေတက်ပေတာတွေဘာတွေဒီကုသိုလ်ကောင်းမှုပြုတာတွေလည်းပဲအမှပြဒီလက်ဆောက်ပွဲမှာပါဝင်ပါတယ်
ဆောင်မြို့မှာအခုလိုလမ်းလျှောက်ပွဲတွေအပါအဝင်တချို့နေရာတွေမှာလည်းတန်ကျဲပြိုင်ပွဲတွေကျင်းပပါတယ
်တော်လည်းအရာစုတွေနဲ့ပေါက်ပြလေးဒီဘူတဲ့အချက်လက်တွေကိုကြည့်တော့ဟိုထည့်သွင်းထားတယ်ပြီးတော့တစ်ခါခါအနေနဲ့လည်းကျွန်တော်တို့ဒီဘက်စစ်ကောင်စီကခုနှစ်ချက်အနေနဲ့စံချက်တွေကိုထည့်သွင်းထားတာ
ဖြစ်ပါတယ်အဲ့တွေ့လက်ခံတာလူရသမ္မာဒါသာအကလေးဟာကလေးဒါကျွန်တော်ကလေးနေနော်အဲအဲဟုတ်တယ်ဟိုနောက်ပတ်ကြရင်ကျွန်တော်အဲ့ဝေမန်းကြီးနဲ့ပတ်တာလက်တဲ့အောင်ငါဒီလူမယ်နော်ဒီလူလူဘာဖြစ်တာလဲ
ရောက်နေတာပါခြေထားအစ်မေမြမအခုကလေးတွေရိုက်ချလာလူတာပါဆာနဲ့ခင်ရင်ရင်လေးနဲ့လာလူတာပါရှင်မင်္ဂလာပါဟေ့
ဟေ့ဆဲနေတဲ့
ဆက်ပါဦးဆက်နေတာ
ဟမ်ခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏလေးခဏ
်ဟောလေမောင်ကျွန်မကလေးလေးစီရောက်ရပါကျွန်မဆန်အိတ်လာလို့ရပါအဲ့ဒါငါကလေးလေးမာကျွန်မကလေးလေးကဘာမှလုံးမစ်ဆိုင်ကဘာမှလုံးကျွန်မလေးဆိုင်
အဲ့တော့လည်းဖောက်ပြလိုက်တယ်ကြည့်ပါဦးဟုတ်ပါဘူးဟုတ်တော့မရောက်ပါတော့ဘူးရေပါခင်ဗျားတို့ထောက်ဖို့တွေရဲ့ရေးပါမှုတွေကိုအပြည်သူတွေကတိုင်းရင်းသားဖွဲ့စည်းတွေက PDF တွေကလေးစားပြီးသားအတိမတ်ပြုပြီးသားအဲ့ဒါကြောင့်မို့လားလုံးတာ
အချင်းလာတိုင်းပြုပြင်ပြောင်းလဲဖို့လိုအပ်တာတွေကိုတန်ကျက်နဲ့အခုလိုထောက်ပြဖို့အများရန်ကြိုးစားသွားမယ်လို့လည်းတန်ကျက်အဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာခ
င်ဗျားတို့အခုလိုလိုက်တွေ့လိုက်ဦးမကြောက်လေးလားပြစ်လိုက်ဆုံးရှုံးနေတာမှုတွေက
ဒါတော့မဲဆောက်ကတကြံပွဲဘလောက်ထိစီကားတိုက်မြိုက်ခဲ့လဲဆိုတော့ကိုကိုအောင်အောင်တင်ဆက်ခဲ့တာကိုနားဆင်ကြကြရတာပါ VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲမတိုင်ခင်စီးပွားရေးစင်ခေါ်မှုတွေနဲ့အလုပ်ကိုင်းခွင့်လန်းဖန်တီးပေးမှုတွေအကြောင်းကိုနားဆင်ကြရမှာပါ2024အမေရိကန်သမ္မတရွေးကောက်ပွဲမှာစီးပွားရေးကိစ္စကမဲဆန္ဒရှင်တွေအတွက်အကြီးအမားဆုံးစိုးရိမ်ပုံပန်မှုတစ်ခုဖြစ်ပါတယ်။အမေရိကန်အလုပ်သမားဌာနကတော့အလုပ်ကိုင်းတွေဖန်တီးပေးနေတယ်လို့လောက်ခလာစာတုံ့ပြန်ပေးထားတယ်လို့လည်းပြောပါတယ်။အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးနိုင်ငံရေးသဘောထားကွဲလွဲမှုတွေပိုများလာတာကို VOA သတင်းတောက် Scott Stans ရဲ့သတင်းကိုမမျှသတင်းအောင်ကပြောပြပေးပါမယ်ရှင်။
ဝင်းစကိုစင်ပြည်နယ်မဲဆန္ဒရှင်တူကတော့အမေရိကန်ရဲ့လက်ရှိစီးပွားရေးအနေအထားနဲ့သူမိသားစုဈေးစကားပုံမြင့်လာမှာကိုစိုးရိမ်ပါတယ
်။ကျမတို့လိုလက်လုံလက်စားမိသားစုတွေအတွက်တစ်ပတ်ကိုဒေါ်လာ100 150လောက်တော့မဖြစ်မနေသုံးရပါတယ်။ဒီတော့ဒီတစ်ပတ်ဘာလို့လဲနောက်တစ်ပတ်မှာဘာဝယ်ဖို့လိုမလဲစဉ်းစားရပါတယ်။ဓာတ်ဆီဈေးကလည်းတက်တယ်။ဘာကြောင့်ကုန်စည်နှုန်းတွေတက်နေလဲနားမလည်နိုင်ဘူး။
နောက်ထပ်သမရသက်တမ်း၄နှစ်မှာသူတို့လိုလက်လုလက်စားမိသားစုဘဝတွေပို့ပြီးတော့ပြည်လည်အောင်လုပ်ပေးနိုင်မယ်ဆိုတဲ့မျှော်မှန်းချက်နဲ့သူကတော့သမရဂျိုးဘိုင်ဒန်ကိုပဲမဲပေးမယ်လို့ပြောပါရယ်ဒေါ်နယ်ထရန့်ကိုထောက်ခံသူဂျော်ဂျီယာပြည်နယ်မဲဆန္ဒရှင်တူကတော့အခုအမေရိကန်လက်ရှိစီးပွားရေးဟာသူကြုံဘူးသမျှအဆိုးဆုံးအခြေအနေဖြစ်တယ်လို့ပြောပါရယ်
ကျမအသက်က83နှစ်ပါကျမရဲ့မိက18နှစ်ရှိပါပြီကျမဘဝတစ်လျှောက်အခုစီးပွားရေးအခြေအနေလောက်ဆိုးတာကိုမကြုံခဲ့ဘူးပါဘူးကျမကဒေါ်နယ်ထရန့်ကိုပဲထောက်ခံတယ်နိုဝင်ဘာလရွေးကောက်ပွဲကြရင်ထရန့်ကိုပဲအနိုင်ရစေချင်တယ်အမေရိကန်ကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်အောင်ပြန်လုပ်ပေးဖို့မျှော်လင့်ပါတယ
်အမေရိကန်အလို့သမားညွှန်ကြားမှုဦးစီးဌာနအစီရင်ခံစာမှာတော့ကျမရေးဆောင်ရှားမှုအစိုးရနဲ့ဆောက်လုပ်ရေးကဏ္ဍတွေမှာ2024ပထမ3လပတ်မှာမျှော်လင့်ထားတာထက်ပိုတဲ့အလုပ်ကိုင်အခွင့်အလမ်းတွေကိုဖန်တီးပေးခဲ့ပြီးအလုပ်လက်မဲ့400ခန့်နှုန်းအောက်ပဲရှိသလိုလောက်ခလာစာတွေကိုလည်းတိုးမြင့်ပေးခဲ့တဲ့အကြောင်းဖော်ပြပါရယ်ဒါပေမဲ့ပြီးခဲ့တဲ့လကထုတ်ပြန်တဲ့ Harvard တက္ကသိုလ်စစ်တမ်းတစ်ခုအရ American ပြည်သူအများစုကငွေကြေးဖောင်းပွားမှုပြဿနာနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိပါရယ်သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့ American လက်ရှိစီးပွားရေးကယူရင်းနေပြီးဒါကိုပြင်ဆင်ပေးနိုင်တဲ့သူကသူပဲဖြစ်တယ်ဆိုပြီးဖလော်ရီဒါပြည်နယ်မဲဆွယ်စည်းရုံးပွဲမှာပြောဆိုပါတယ
်လူတိုင်းကအပြောင်းလဲကိုပဲမြင်ကျင်နေပါတယ်ချမ်းသာတဲ့သူတွေရောဆင်းရဲတဲ့သူတွေရောလူတိုင်းကအပြောင်းလဲကိုပဲလိုချင်ပါတယ်နိုင်ငံစီးပွားရေးကတကယ့်ကိုဉာဏ်ဖြင့်ကြာဆင်းနေပါတယ်တကဘာလုံးကကျွန်တော်တို့ကိုလှောင်ပြောင်နေကြတယ်ဒီတော့အမြန်ဆုံးအပြောင်းလဲလုပ်ဖို့လိုပါတယ
်ကိုဗစ်ကပ်ရောဂါအပြင်သမရဟောင်းထရမ့်လက်ထက်မှာငွေကြေးချမ်းသာသူတွေကိုအခွန်လျှော့ပေါ့ပေးခဲ့ရတဲ့ကြောင့်ကြာဆင်းခဲ့တဲ့စီးပွားရေးကိုပြန်ပြီးတော့နလန်ထူဖို့ကြိုးစားနေတယ်လို့သမ္မတဘိုင်ဒန်ကနဗာဒါပြည်နယ်မဲဆွယ်စည်းရုံးပွဲမှာပြောဆိုပါတယ
်ကြိုးစားပေးနေပါတယ်အလုပ်လက်မဲ့နှုန်းတိကျတာလျော့လာပါတယ်နဗာဒါပြည်နယ်တမိုင်းမှာအရင်ကထက်အလုပ်ကန်ခွန်လန်းပိုများလာပါတယ်အမေရိကန်နိုင်ငံကြီးတကြောပြန်တိုးတက်ကောင်းမွန်လာတာကိုတတိုင်းပြည်လုံးလူပေါင်းထောင်နဲ့ချီမှာတွေ့နေရပါတယ
်ကျောင်းစီချင်းွေတချို့ဖြေလျှော့ပေးမဲ့သူ့ရဲ့အစီအစဉ်ကြောင့်စီးပွားရေးတိုးတက်လာမှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတ
ယ်။ကြိုးစားတဲ့အမေရိကန်တွေအတွက်ကြောင်းကျွေးတွေတက်တာအောင်စီစဉ်တွေဆက်လုပ်ပေးနေမှာပါ။ဒါကအမေရိကန်ကြိုးစီးပွားအတွက်သာမကစီးပွားရေးအကျိုးမြတ်လည်းဖြစ်ပါတယ
်။စီးပွားရေးကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ဒီမိုကရက်ထောက်ခံသူ၃ပုံ၂ပုံလောက်ကပြောဆိုပါတယ်။နောက်ထပ်သမ္မတဘိုင်ဒန်အနိုင်ရရင်၄နှစ်အတွင်းမှာစီးပွားရေးတိုးတက်လာမယ်လို့သူတို့ကမျှော်မှန်းပါတယ်။Republican 700ခိုင်နှုန်းလောက်ကပဲဒီအမည်ကိုလက်ခံတာပါ။မကြာသေးခင်က Harvard တက္ကသိုလ်စစ်တမ်းအရာတော့ American မှာစီးပွားရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေပို့ပြီးတော့များလာနေတာကိုပြသနေပါတယ်ရှင်။
2024အမေရိကန်ရဲ့ရွေးကောက်ပွဲမတိုင်ခင်စီးပွားရေးစိန်ခေါ်မှုတွေနဲ့အလုပ်ကိုင်းအခွင့်အလမ်းဖန်တီးပေးနိုင်မှုတွေအကြောင်းကိုမမျှသတင်းအောင်ပြောပြသွားတာကိုကြားခဲ့ကြရတာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOE မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေတာပါမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိနေပါတယ်သောတာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်ကျမတို့စီကို email လိပ်စာ bami@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ message တွေကနေတဆင့်လည်းဆက်သွယ်နိုင်ပါတယ်ရှင
် VOE အစီအစဉ်တွေ VOE အစီအစဉ်တွေကို Radio ရုံးမြင့်တန်းချောင်းတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voebamis ဖြစ်ပါတယ်
အခုဆက်ပြီးတော့အပတ်စီအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြယူကရိန်းမြန်မာအမေရိကန်နိုင်ငံရေးကမ္ဘာတစ်လောခီးသွားကြောင်းသတင်းဆောင်မစတာတွေကိုမတင်ဆက်ခင်မှာမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစိုက်ပျိုးစရိတ်တွေနှစ်စဉ်အစမတန်မြင့်တက်နေပြီးတော့အကျိုးအမြတ်မရှိဘဲနဲ့အရှုံးပေါ်တာကပိုများနေတဲ့အတွက်ကြောင့်တောင်သူလေသမားတွေဟာမိမိတို့လေယာဉ်မြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲနဲ့မြေလွတ်တွေအဖြစ်နဲ့လွှတ်ထားရတာတွေများလာပါတယ်။အစိုးရကအကောင့်အနေနဲ့ကတော့အဲ့ဒီလိုမြေလွတ်တွေအဖြစ်ထားရှိလိုက်တဲ့အတွက်ကြောင့်တဘာဝမြေစီမြေနှစ်တွေဟာအလိုအလျောက်ပြန်ပြီးတော့ရရှိလာကြပါတယ်။ဒီအကြောင်းကိုလေ့လာထားတဲ့ကိုခင်မောင်စိုးမင်းကဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာအခုလိုပြောပြထားပါတယ်။နားဆင်ကြည့်ပါ။
မြန်မာနိုင်ငံမှာလေယာဉ်စိုက်ပျိုးရေးကုန်ကျစရိတ်တွေဟာတစ်နှစ်ထက်တစ်နှစ်အစမတန်ကိုကြီးမြင့်လာတဲ့အတွေ့တောင်သူလေသမားအများစုဟာအကျိုးအမြတ်မခံစားရဘဲအရှုံးတွေနဲ့ကြုံတွေ့နေရတာကြောင့်လေယာဉ်မြေတွေကိုအကုန်မစိုက်ပျိုးတော့ဘဲမြေလွတ်ပတ်လတ်မြေအဖြစ်လွတ်ထားကြရပါတယ်အဲ့ဒီလိုအခြေအနေတွေကိုသက်ဆိုင်ရာစိုက်ပျိုးရေးအဖွဲ့အစည်းတွေကသိရှိကြပေမဲ့အရေးတည်ယူဆောင်ရွက်တာတော့မရှိကြပါဘူးအခုဆိုရင်ဓာတုဓာတ်မြေဩဇာအပါအဝင်သွင်းအားစုကုန်ကျစရိတ်တွေနဲ့လေယာသုံးစက္ကရိယာငှားရမ်းကဈေးတွေခေါင်ခိုက်အောင်မြင့်တက်နေသလိုအလုံးသမားရှားပါးမှုကလည်းပိုးပိုပြီးဆိုးလာပါတယ်ဒါကြောင့်အခါတိုင်းနှစ်တွေလိုပါပဲမိမိတို့ပိုင်စိုက်ပျိုးမြေတွေကိုအကုန်စိုက်ပျိုးဖို့မတတ်နိုင်ကြတော့ပဲမြေလွတ်ပတ်လတ်မြေအဖြစ်လွတ်ထားကြရတယ်လို့မြေလက်ဒေသကတောင်လေသမားနှစ်ဦးကအခုလိုပြောပါတယ
်ဒီနေ့တော့မြေဩဇာစီးရေးကြီးတော့ပြတ်ချင်မှမကြိုက်တာကွာအရှုံးခံပြီးတော့မလုပ်ဘူးတကွဲလုံးကိုလွတ်ပြီအကျဲကမကျဲဘူးဒီတိုင်းလွတ်ထားတယ်အငှားရည်နဲ့ကြာအခုဈေးနှုန်းနဲ့ကြာတာအလုံးသမားဈေးမြေစီဈေးနဲ့ကြာတာမကြိုက်တော့တော့ရှုံးတယ်အကုန်လွတ်ထားတာမလုပ်ကြတော့ဘူးဗျပြတ်ချင်မကြိုက်လို့အတွက်ကြီးမကြိုက်လို့အယူခပြီးဟာလောက်တဲ့လူမရှိတော့ဘူးရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလောက်တော့ဘူးမလောက်တော့
ဘူးကာလမှာကတော့ဒေသတော်တော်များများမှာအလတ်တွေတော်တော်များများပါဆရာရယ်မကျွန်တော်စိုက်ပျိုးရေးကလည်းမတတ်နိုင်ရဘူးလေမတတ်နိုင်တဲ့အခါကျတော့ကျွန်တော်တို့သုံးရင်သာရှိတဲ့လူကဟိုတင်းသာဘွဲ့တော့ပဲဆိုင်နေပန်းတော့ပဲဆိုင်ကျန်တဲ့ဒေသကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မဆိုင်နိုင်တဲ့အနေအထားမှာရှိရပါတော့တောင်းလို့ရတယ်လေဘာမလာရင်တမန်ပါဆရာရဲ့ခဏသိပြီးတဲ့နောက်မှာဆရာကြီးကဆောင်းလေသမားလေးရဲ့ဖွာကတော့တော်တော်ကိုယ်ကမင်းရောက်ခံနေပြီးတော့အပြစ်ပြန်တာအချက်ကိုရောက်နေတာဆရာ
တောင်သူလေသမားတို့အနေနဲ့စိုက်ပျိုးစရိတ်တွေမတတ်နိုင်သလိုအကျိုးအမြတ်လည်းကောင်းကောင်းမခံစားရပဲအရှုံးပေါ်နေတဲ့အတွက်မစိုက်ပျိုးပဲမြေလွတ်ပတ်လတ်မြေအဖြစ်ထားတာဟာအစိုးရကအကောင်တွေးလာကြတာလည်းရှိပါတယ်အဲ့ဒါကတော့မဆိုင်မပြိုပဲလွတ်ထားကြတဲ့အတွက်တဘာဝမြေစီမြေဩဇာတွေအလိုလျောက်တက်လာတာပါပဲဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်တဦးလည်းဖြစ်ကုလသမဂ္ဂစာနယ်ဧကာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
မျိုးချောင်းမို့ဘလို့ပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်နှစ်နှစ်သုံးနှစ်လောက်ပြစ်ထားလိုက်တာပဲဖြစ်ဖြစ်ဒီတိုင်းပဲမဆိုင်ဖဲနဲ့ပေါ့နော်နောက်နှစ်မှထပ်ဆိုင်မှာလို့ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးထားတဲ့ဟာမှာသူ့မှာဆိုရင်လည်းကောင်းကျိုးတွေဒါရှိတယ်ပေါ့နော်ဘာလို့ကောင်းကျိုးတွေရှိလဲဆိုရင်မြေရကြည့်မယ်ဆိုရင်မြေစီဩဇာကဒီအပင်နေအေကိုတိနံနေကိုနှစ်စဉ်စိုက်ပျိုးထုတ်လုပ်ပြီးတော့မြေကြီးထဲမှာရှိတဲ့အာဟာရဓာတ်တွေကိုနှစ်စဉ်စုပ်ယူမှုမရှိတော့တာဖြစ်တဲ့အတွက်သူ့ရဲ့မြေကြီးရဲ့ဒီအာဟာရဓာတ်ယော့နေမှုကတက်တာတယ်နောက်တစ်ခုကကျတော့မဆိုင်ဖဲနဲ့ပြစ်ထားလိုက်တယ်ဆိုရင်ပို့ပြီးတော့လည်းဒီမြေစီဩဇာတွေဒီတက်လာတဲ့ဟာတွေရှိတယ်ပေါ့နော်အဲ့ဒါတွေကတော့ဘာလို့လဲဆိုရင်သူ့မှာပေါက်ရောက်တဲ့အပင်တွေကနေပြီးတော့ကျွန်တော်တို့ပြန်ပြီးဆွေးမြေ့ ပြီးတော့ပေါ့နော်အာပြန်ပြီးတော့ဒီမျောစာအဖြစ်ပြန်ရတာရှိရင်နောက်တစ်ခုကဒီမြေကြီးကိုခြုံရက်စိုက်ပြိုးတဲ့လုပ်ငန်းတွေဘာမှမလုပ်ဆောင်တဲ့အတွက်ကြောင့်မို့မြေကြီးထဲမှာရှိတဲ့ဒီအကျိုးအနုစည်းဝါတက်ရှိတယ်အများကြီးရှိတယ်ပေါ့နော်အဲ့ဒီအောင်းတွေရဲ့ကျွန်တော်ပွားများမှုတွေလည်းတက်လာတာဖြစ်တဲ့အတွက်ဒီမြေကြီးဩဇာကအကြောင်းမျိုးကြောင့်ပစ်ထားလိုက်တဲ့ဟာမျိုးမှဆိုရင်ပို့ပြီးတော့တက်လာတာရှိတယ်ပေါ့နော်ဒီချင်းတောင်လို့ရှမ်းပြည်နယ်လို့မှကြည့်မယ်ဆိုရင်လည်းတောင်ပေါ်ဒေသမှာဆိုရင် shifty cultivation လို့ခေါ်တယ်ပေါ့နော်ဒီရွှေပြောင်းတောင်ရစနစ်တွေပေါ့နော်ဒါတွေလောက်ကြရတယ်ဒါကိုအခြေခံတယ်လို့ပြောလို့ရတယ်ပေါ့နော်ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ကသူတို့ကပစ်ထားလိုက်တဲ့နှစ်သုံးနှစ်လောက်ပစ်ထားပြီးဆိုရင်အဲ့ဒီနေရာတွေမှာတောထဲမှာရှိတဲ့အပင်တွေဘာတွေပေါက်တယ်ပြီးရင်သူတို့တွေကိုကျွန်တော်ခုတ်ခန့်ရှင်းလင်းပြီးတော့ပြန်ပြီးမီးရှို့ပြီးတော့ပြန်ပြီးတော့စိုက်ကြတယ်ပေါ့နော်အဲ့ဆိုရင်တီးနံကဒီဆက်တိုက်စိုက်တာတည်းဆိုင်ရင်သူတို့ကဒီတနည်းတနည်းလောက်ပစ်ထားပြီးတော့စိုက်တယ်ဆိုရင်ဒီတီးနံရဲ့အထွန်းလုံးကပိုကောင်းတယ်ပေါ့နော်ဒါတွေကတော့တနည်းချားနှစ်နှစ်ချားသုံးနှစ်ချားပြီးတော့ပေါ့နော်ရေလက်ပြီးစိုက်တယ်ဆိုရင်တော့ပိုပြီးတော့ကောင်းကျိုးတွေပိုပြီးတော့ရှိတဲ့ဟာပိုများတယ်ပေါ့နော်ဘာလို့လဲဆိုရင်သူ့ရဲ့မြေစီလွားထဲမှာရှိတဲ့အာဟာရဓာတ်တွေကတနည်းပြီးတနည်းထပ်ထပ်ပြီးတိုးပွားလာတာဖြစ်တဲ့အတွက်ကြောင့်မို့နောက်တစ်ခေါက်ပြန်စိုက်မယ်ဆိုရင်တီးနံရဲ့အထွန်းလုံးတွေကလည်းအရင်နှစ်ဆင်စိုက်တဲ့ပုံမှန်တည်းဆိုင်ရင်ပိုပြီးတော့အထွန်းလုံးပိုကောင်းတယ်လို့ပြောလို့ရတယ်ပေါ့နော်
အဲ့ဒီလိုမဆိုင်မပြိုပဲလွတ်ထားလိုက်တဲ့လေယာဉ်မြေတွေဟာသဘာဝမြေစီမြေနှစ်တွေပြန်တက်လာတာကိုနောက်တစ်ချိန်မှာအကျိုးရှိရှိပြန်လဲအသုံးချမယ်ဆိုရင် organic ကသဘာဝစိုက်ပျိုးခြင်းတွေအဖြစ်ကျယ်ကျယ်ပြန့်ပြန့်ပြောင်းလဲလုပ်ကိုင်နိုင်ကြမှာဖြစ်ပါတယ်တောင်ပေါ်ဒေသအထူးသဖြင့်ချင်းပြည်နယ်မှာဆိုရင်ရွှေပြောင်းတောင်ရစိုက်ပျိုးခြင်းဟာဒီသဘောအတိုင်းဖြစ်ပါတယ်ဥပမာဒီနှစ်ဒီတောင်ကျောမှာကုတ်ထွင်ရှင်းလင်းစိုက်ပျိုးပြီးနောက်နှစ်တွေမှာတခြားနေရာပြောင်းရွှေ့ကကုတ်ထွင်ရှင်းလင်းစိုက်ပျိုးကြတာဖြစ်ပါတယ်။တနေရာကိုတနှစ်ပဲအလှည့်ကျစိုက်ပျိုးတာဖြစ်တဲ့အတွေ့သဘာဝမြေစီမြေနှစ်တွေရရှိကြပြီးဓာတုဓာတ်မြေဩဇာမသုံးလို့ organic စစ်စစ်သဘာဝသီးနှံတွေကိုရရှိကြတာဖြစ်ပါတယ်။လေယာဉ်မြေတွေကိုမြေလွတ်ပတ်လတ်မြေတွေအဖြစ်ထားလိုက်တဲ့အတွက်လဲနောက်ထပ်ရရှိလိုက်တဲ့ကောင်းကျိုးတစ်ခုကတော့ဘာမှမစိုက်ပျိုးပေမဲ့မြက်ပင်တွေနဲ့တခြားအလေးချပေါက်ပင်တွေထွက်ပေါ်လာတဲ့အတွက်တလိမ့်ဆန်မွေးမြူရေးအထူးသဖြင့်စိတ်မွေးမြူရေးလုပ်ငန်းတွေအထိုက်အလျောက်ဖြစ်ထွန်းလာပါတယ်။ကျေးလက်ဒေသတွေမှာခိုင်နွားတွေရှားပါးလာပြီးမဲ့နွားเจ้าနာတွေလည်းအနှဲငယ်တော့ရှိနေပါသေးတယ်။ဒါအပြင်တချို့ဒေသတွေမှာဆိုရင်မြေလွတ်ပတ်လတ်မြေတွေပေါ်မှာကြက်မွေးမြူရေးခြံတွေထားရှိကြတဲ့အတွေ့ကြက်ချီးတွေဟာလည်းသဘာဝမျိုးစားအဖြစ်ရရှိစေပါတယ်။ဟိုးအရင်အင်္ဂလိပ်ကိုလိုနီခေတ်လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တွေကဆိုရင်စိုက်ပျိုးမြေတွေကိုမြေစီမြေနှစ်တွေပြန်တက်လာအောင်တစ်နှစ်တန်းဒီနှစ်နှစ်တန်းဒီအနာပေးတာရှိခဲ့ဘူးပါတယ်။ကျိုးချောင်းစီလိုမှုမရှိဘဲနှစ်နှစ်ထက်ပိုပြီးစိုက်ပျိုးရေးမလုပ်ရင်တော့ဥပဒေအရစီကံပြက်မြေအဖြစ်အရေးယူခံရပြီးမြေသိမ်းတာခံရနိုင်ပါတယ်ကျွန်တော်တို့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လဲမကြာခင်နှစ်တွေကတချို့ဒေသတွေမှာစံစဘာအကြီးအကျယ်ထွက်ရှိအောင်ဓာတုဓာတ်မြေဩဇာတွေကိုအလွန်အကျွံအသုံးပြုခဲ့တဲ့အတွက်နောက်ဆုံးမှာသဘာဝမြေစီမြေနှစ်တွေပျက်စီးကုန်ပြီးစဘာအထွက်တွေတိတိတသာထိုးကျဆင်းကုန်တဲ့အတွက်ကြောင့်လယ်သမားတွေအရှုံးပေါ်တာဖြစ်ခဲ့ဘူးပါတယ်အဲ့ဒီအခါမှာသူတို့စိုက်ပျိုးမြေတွေကိုအနာပေးသဘာဝမြေစီမြေနှစ်တွေပြန်တက်လာအောင်ပြန်လုပ်ယူခဲ့ရဘူးပါတယ်အဲ့ဒီလိုလုံးနိုင်အောင်လဲတောင်သူလယ်သမားတွေကိုအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကအကူအညီပေးကြပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကတော့အဲ့ဒီလိုပုံစံမျိုးမဟုတ်ပဲတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစရိတ်မတက်နိုင်လို့အကျိုးအမြတ်မရှိလို့သက်ဆိုင်ရာဌာနတွေကအကူအညီပေးဂရုစိုက်တာမရှိလို့ဖြစ်ပါတယ်စိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးထုတ်ချတယ်ဆိုတာကလည်းဧကအလိုက်ထုတ်ချတာဖြစ်ပြီးဧကအများဆုံးဘလောက်ပဲရှိရှိစေဧကအထိပဲထုတ်ချပိုင်ခွင့်ရှိကြပါတယ်အဲ့ဒီအတွက်လုံလောက်မှုမရှိကြပါဘူးအစိုးဆုံးကတော့တောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစရိတ်ချင်းငွေရဖို့အတွက်သက်ဆိုင်ရာစိုက်ပံမှာလေယာဉ်မြေပိုင်ဆိုင်ကြောင်းအသိအမှတ်ပြုပုံစံခွန်ကိုအာမခံထားရပါတယ်ဥပမာဗမ်းမာအင်ကိုအပေါင်ထားငွေချေးရင်အင်ကရံကိုအာမခံပေးလိုက်ရသလိုမျိုးဖြစ်ပါတယ်ဒါကြောင့်အစိုးရကအကောင်အဖြစ်မြင်လို့ရတဲ့မြေလွတ်ပတ်လတ်မြေတွေပေါ်မှာသဘာဝမြေစီမြေနှစ်တွေပြန်လည်တက်လာတာကိုတွေ့ရပေမဲ့နိုင်ငံတကာမှာခေတ်စားနေတဲ့ organic သဘာဝသီးနှံစိုက်ပျိုးရေးပြောင်းလဲဖို့ကတော့အခြေအနေမပေးသေးပါဘူးစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးဟာတစ်နှစ်ပြီးတစ်နှစ်ကြာဆင်းလာရကနေနောက်ဆုံးမှတိမ်ကောမဲ့အခြေအနေကိုဆက်ရောက်တော့မဲ့အနေအထားမြင်တွေ့နေကြရပါတယ်ခင်ဗျာ
မြေလွတ်တွေမှာသဘာဝမြေဩဇာတွေအလိုလျောက်ပြန်ရတာဟာမြန်မာတောင်သူတွေကြုံတွေ့နေရတဲ့အဆိုးတွေကအကောင့်တစ်ခုဆိုတာကိုကိုခင်မောင်စိုးမင်းကပြောပြခဲ့တာပါအခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးအစီအစဉ်အလှည့်ပါကိုနိုင်ငံရဲ့ နဲ့ကိုယ့်ရဲ့ professional အလုပ်ကိုဆွန့်လွှတ်ပြီးတော့အမေရိကမှာခိုးလုပ်ပြီးတော့သူ့ရဲ့ကျွမ်းကျင်တဲ့အစိုးပညာနဲ့ဘဝအသစ်ကိုအစပြုရင်းနဲ့ယူကရိန်းအတွက်တစ်ဖက်တစ်လမ်းကနေပါဝင်ပေးနေတဲ့ယူကရိန်းအဆိုတော်ကက်သရီနာအကြောင်းကိုဟောင်းစာကယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဒုတိယပိုင်းအနေနဲ့တင်ဆက်ထားပါတယ်
ကရိနိုင်ငံသူအဆိုတော်ကက်သရီနာဂွန်ကိုရဲ့တိဆူဖြောပြေတင်ဆက်နေတဲ့ပုံရိပ်ချုပ်ပဲဖြစ်ပါတယ်။သူမရဲ့အောင်မြင်တဲ့နာမည်ကြီးဆိုတော်အလုံးနဲ့ရုရှားယူကရိန်းစစ်ပွဲထားဖြစ်တာကြောင့်ရုပ်သရက်ပြောင်းလဲတော့ခရရတဲ့ဘဝနဲ့အခက်ခဲတွေအကြောင်းကိုပထမပိုင်းအနေနဲ့ပြီးခဲ့တဲ့ဘက်ကတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။ဒီဘက်အစီအစဉ်မှာတော့ယူကရိန်းနိုင်ငံထဲမှာကြံနေတဲ့မိခင်နဲ့သမီးကိုစစ်ပွဲတွေကြားကနေအခက်ခဲမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကဲထုတ်ခဲ့ရတာကနေစတင်ပြီးသူမရဲ့လှုပ်ဖော်ကင်ဘက်ဂီတသမားသူနဲ့ချစ်ခင်ရသူတွေတေဆုံးကြောက်ဆုံးသွားတဲ့အကြောင်းကိုဒုတိယပိုင်းအနေနဲ့ဆက်လက်ကြည့်ရှုရမှာဖြစ်ပါတယ်
။ All channels, all news said like we already see like from the
ကျမစိုးရင်နေတာကတော့ရုရှားတွေဟာကျမတို့မြို့ကိုလာပြီးတော့သိမ်းပိုင်မှာကိုပါ။ဒါကြောင့်ကျမဆုံးဖြတ်ချက်ချလိုက်ပါတယ်။ဘာပဲဖြစ်နေဖြစ်နေကျမသမီးလေးနဲ့အမေကိုနိုင်ငံတွေကနေကယ်ထုတ်မယ်ပေါ့လေ။အဲ့ဒီအချိန်မှာအခက်အခဲဆုံးအရာကတော့ကျမသင်းမောပေါ်မှာရှိနေတဲ့အတွက်ဖုန်းဆက်သွယ်နဲ့အင်တာနက်ရဖို့အရန်ခက်ခဲခဲ့ပါတယ်။ကျမဝမ်းနည်းစွာနဲ့ပဲကုမ္ပဏီကိုအကြောင်းစုံရှင်းပြပြီးတော့စာချုပ်ကိုဖျက်သိမ်းပြီးယူကရိန်းနယ်စပ်ဘက်ကိုပြန်ခဲ့ပါတယ်။နောက်ဆုံးမှာတော့ကျမသမီးလေးနဲ့ကျမရဲ့အမေကိုပိုလန်နယ်စပ်ကမြို့ကိုအရောက်လုံလုံခြုံခြုံနဲ့ကယ်ထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကုမ္ပဏီစာချုပ်ကိုကျမတယောက်တည်းပဲဖျက်ခဲ့တာဖြစ်လို့ကျန်တဲ့ DIY အဖွဲ့သားတွေကတော့ဆက်ပြီးတော့လုံနေကြပါသေးတယ်။ဘာဖြစ်လို့လဲဆိုတော့အကုန်လုံးထွက်သွားတယ်ဆိုရင်ဝရုံးသုံးကဖြစ်သွားနိုင်လို့ပါကုမ္ပဏီဘက်ကလည်းသူတို့လုပ်ပေးနိုင်တာတွေကိုကူညီပေးပါတယ်လေရင်လက်မှတ်ကအစာဝယ်ပေးပါတယ်နောက်ဆုံးတော့ကျမသမီးလေးနဲ့အမေကိုပိုလန်နိုင်ငံခရာကိုမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်စစ်ပွဲတွေဖြစ်ပြီးတဲ့နောက်ပိုင်းမှာဖျော်ဖြေရေးသမားတယောက်အနေနဲ့တချင်းတွေတီဆိုရတာဖျော်ဖြေရေးလုပ်တဲ့နေရာမှာစိတ်မပါသလိုဖြစ်လာပါတယ်ကိုပိုင်ယုံကြည်မှုနဲ့ကိုပိုင်ဘဝအာမခံချက်တွေမရှိတော့သလိုခံစားလာရပါတယ်ကျမအတွက်အရန်ကိုခက်ခဲပါတယ်ကျမကိုကျမယုံကြည်မှုကင်းမဲ့လာတယ်လို့အနာဂတ်ရဲ့အိမ်မက်တွေလည်းပျောက်ဆုံးနေခဲ့ပါတယ်။ကျမဘဝတစ်လျှောက်လုံးတိဆောက်ထားတဲ့အရာတွေပျက်စီးသွားတယ်လို့ခံစားရပါတယ်။အဲ့ဒီအထဲမှာကျမရဲ့အကိုလိုချစ်ခင်ရတဲ့ဆိုက်ဆိုဖုန်းတီးတဲ့သူတယောက်ရှိပါတယ်။သူကကျမတို့ DIY နဲ့ခုနှစ်နှစ်ကျော်လောက်အတူတူပါဝင်တီးခတ်ခဲ့ပြီးတော့နောက်တော့သူကတခြားဇင်ခံသင်္ဘောပေါ်မှာပါသွားပါတယ်။ဒါပေမဲ့ကျမနဲ့သူနဲ့အဆက်အသွယ်အများနဲ့ရှိနေပါတယ်။စစ်ကြီးဖြစ်တော့သူကယူကရိန်းကိုပြန်သွားပြီးတော့ဖြောပြေးလောကကိုဆုတ်ခွာပြီးချစ်သားအဖြစ်နဲ့ရုရှားတွေကိုတိုက်ထုတ်နေခဲ့ပါတယ်။သူ့နာမည်ကစာကြီးလို့ခေါ်ပါတယ်။စစ်ပွဲဖြစ်ပြီးတော့နောက်3-4လလောက်မှာအဆက်အသွယ်ရလို့သူနဲ့စကားပြောဖြစ်ပါတယ်။ကျမကသူ့ကိုစိုးရိမ်နေလို့ပြောတော့သူကမစိုးရိမ်ဘူးပြောပြီးငါကနိုင်ငံအတွက်ကောင်းတဲ့အလုပ်လုပ်နေတာဖြစ်လို့ဘာမှစိုးရိမ်စရာမရှိဘူးလို့ပြန်ပြောပါတယ်။မကြပါဘူးသူတို့တပ်ဖွဲ့တစ်ဖွဲ့လုံးရုရှားတပ်ရဲ့တိုက်ခိုက်မှုကိုခံရလို့လုံးဝအဆက်အသွယ်ပြတ်တောက်သွားပေမဲ့တေဆုံးတဲ့သူစီရင်ထုတ်ပြန်ချက်မှလည်းမတွေ့ရဘဲနဲ့စစ်ပွဲမှာပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တခုအနေနဲ့သာထုတ်ပြန်ခဲ့ကြပါတယ်။ဒါကသူ့တည်င်းဖြစ်ရတခုတည်းမဟုတ်ပါဘူး။သူ့ရဲ့ရိုးသားမှုကျွမ်းကျင်မှုတန်မိုးမဖြစ်နိုင်တဲ့အမှုပညာတွေနဲ့ရဲရင်မှုတခုအနေနဲ့တတ်တည်ထူထွားတာပဲဖြစ်ပါတယ်။ဒါပေမဲ့ဒါဟာမတရားဘူးလို့ကျွန်မခံစားရပါတယ်။အခုကျွန်မယူကရိန်းအတွက်ဘာလုပ်ပေးနေသလဲဆိုရင်တော့ကျွန်မလှူတယ်တက်နိုင်သလောက်လှူတယ်ဒါဟာအရန်ခက်ခဲတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ကျမတို့ကအသက်ရှင်ပြီးတော့လုံခြုံတဲ့နေရာမှာနေနေကြရတဲ့သူတွေပါယူကရိန်းအတွက်လှူကျင်တဲ့သူတွေနဲ့တွေ့ရင်လည်းကျမပေါင်းပြီးတော့လှူပါတယ်ပြီးတော့ကျမနိုင်ငံတကာအတိုင်းဝိုင်းနေနဲ့ချိတ်ဆက်ပါတယ်အဓိကကတော့အမေရိကန်ဥရောပစသဖြင့်ပြည်ပနိုင်ငံတွေမှာဧည့်သည်အနေနဲ့ရောက်နေကြတဲ့ယူကရိန်းနိုင်ငံသူနိုင်ငံသားတွေအနေနဲ့ယူကရိန်းအရေးဟာငါတို့နဲ့မဆိုင်ဘူးဆိုပြီးနေလို့မရပါဘူးငါတို့အလုံးပါဝင်ရမယ်လို့မှတ်ယူထားတင်ပါတယ်။ကျမအမေရိကကိုဆောက်ရောက်ခါစားကမြို့တသေးလေးထဲမှာကျမတို့နဲ့စိတ်တူကိုတူလူတွေနဲ့ဆုံတွေ့ကြပါတယ်။သူတို့ဟာယူကရိန်းကိုတခါမှမရောက်ဘူးကြပါမယ်။ကျမကိုသူတို့ကချစ်ခင်နှစ်သက်ကြတယ်လေ။သူတို့မှာယူကရိန်းနိုင်ငံကအသိမိတ်ဆွေတွေလည်းမရှိပါဘူး။ဒါပေမဲ့သူတို့ကကျမကိုချစ်ကြတယ်။အဲ့ဒီမြို့လေးမှာရှိတဲ့ဖခင်ကြောင့်မှယူကရိန်းအတွက်ရန်ပုံငွေရှာရင်းနဲ့ကျမကတချင်းဆိုပါတယ်။ကျမအမျိုးသားကဒရန်တီးပါတယ်။ကျမသမီးလေးကပလွေမှုတ်ပြီးတော့အဲ့ဒီဂီတပွဲမှာအတူတကွာပါဝင်ခဲ့ကြပြီးတော့ Ukraine ကာရိုသချင်းကိုဆိုကြပါတယ်လူတွေကကျမတို့ကိုအယမ်းသဘောကျကြပါတယ် လူတွေအများကြီးလာပြီးတော့အားပေးပြီးတော့အလူငွေတွေလည်းလာပြီးတော့ထည့်ပါတယ်ဒါကြောင့်ဘယ်နေရာမှာပဲရောက်ရောက်ကိုလုံးနေတဲ့ဘက်ကနေပါဝင်နိုင်ဖို့ကအဓိကပါပဲ
Best what we can do doesn't matter where you are
Ukraine ပြည်မှာပြည်မိနေတဲ့မိခင်နဲ့သမီးကိုကယ်ထုတ်ခရပုံနဲ့ချစ်ခင်ရသူတွေအသက်ဆုံးရှုံးနေရတဲ့အကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်ပတ်အစီအစဉ်တွေမှာ Ukraine မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းချင်ချက်အစီအစဉ်ကနေဘလို့စိတ်ဝင်စားစရာအကြောင်းတွေဆက်လက်တင်ပြသွားမယ်လို့ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါစစ်ပွဲတွေကြောင့်ကိုဝါသနာပါတဲ့အသက်မိုးဝမ်းကြောင်းအလုပ်တွေကိုဆွံ့နှုတ်လိုက်ရသူတွေအကြောင်းကို Ukraine မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းချင်ချက်အစီအစဉ်မှာဟောင်းစားပြောပြခဲ့တာကိုကြားခဲ့ကြရတာပါ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ရဲ့အင်္ဂါညအပတ်စဉ်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အခုတော့ American နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ရမယ်လှဲ့ပါ။လိန်ဖြောပြေးရေးတရုတ်ဆောင်အမျိုးသမီးတူကိုနှုတ်ပိတ်ခငွေပေးခဲ့တယ်ဆိုပြီးတမရဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲဆိုထားတဲ့ပရမာဇုံရာဇဝတ်မှုကိုနယူးယောက်တရားရုံးမှာမနေ့ကစတင်စစ်ဆေးခဲ့ပါတယ်။ရွေးကောက်ပွဲပြန်လည်ရှင်ပြိုင်မဲ့တမရဂျိုးဘိုင်ဒန်ကတော့ပန်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်စည်းရုံးပွဲတွေကျင်းပဖို့ပြင်ဆင်နေတာပါ။ American ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေရဲ့အခြေအနေ VOA သတင်းတောက် Veronica Bladders Iglesias ရဲ့သတင်းလွှာကိုဦးသိန်းထိုင်ဦးကပြောပြပေးထားပါတယ်ရှင်။
ပန်ဆယ်ဗေးနီးယားပြည်နယ်ဟာရွေးကောက်ပွဲမှာကျိန်းနယ်ရှင်ပြန်ရမယ့်ပြည်နယ်ဟာလိန်ဖြော်ပြေးသူဆောင်မင်းသမီးကိုနှုတ်ပိတ်ခပေးတယ်ဆိုတဲ့အမှုတတိယလာနေ့နယူးယောက်တရားရုံးမှာကြားနာစစ်ဆေးတာတွေမဟုတ်ခင်သမ္မတဟောင်းဒေါ်နယ်ထရန့်ဒီပြည်နယ်မှာနောက်ဆုံးသူမဲဆွယ်ခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေမှာလိန်လယ်မှုနဲ့2006ခုနှစ်ကလိန်ဖြော်ပြေးသူဆောင်စတော်မီဒန်နီယယ်စ်နဲ့ပတ်သက်တဲ့အမှုတွေပါဝင်စုစုပေါင်းစွဲချက်34မှုနဲ့ဒေါ်နယ်ထရန့်တရားဆွဲဆိုခံတားပါတယ်။စနေနေ့ကပန်ဆယ်ဗေးနီးယားပြည်နယ်ရှနက်စ်ဖီးလ်မြို့မှာကျင်းပတဲ့မဲဆွယ်ပွဲမှာဒေါ်နယ်ထရန့်ကသူ့ဘော်ဆွဲဆိုထားတဲ့အမှုတွေဟာနိုင်ငံရေးအရအော်လန်နီနဲ့ထိုးနှက်ပြီးတပင်လုတ်ကျန်လာလို့ထပ်မံပြောဆိုသွားပါလိမ့်မယ်။ The Roe Biden trial
you know that right? ဒီအမှုတွေဟာဂျိုးဘိုင်ဒန်လုတ်ကျန်ဆွဲဆိုတဲ့အမှုတွေပါ။ပြီးတဲ့အတိုင်းပါပဲ။ခမည်းတော်အတွက်လုတ်ကင်ဆောင်ရွက်ခွင့်ရတာကိုကျွန်တော်ဂုဏ်ယူပါတယ်။စောင့်ကြည့်ကြပါ
။ဒီသတင်းပတ်ဒေါ်နယ်ထရန့်ဘော်စစ်ဆေးတဲ့အမှုဟာပထမဆုံးရာဇဝတ်မှုနဲ့ဆွဲဆိုတာဖြစ်တဲ့အတွက်အသေးစိတ်စစ်ဆေးကြည့်ရှုလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူ Calvin Duck က Skype ကနေ VOA ကိုပြောပါလေ
I believe that so far the judges for the most part have done a prosecutor have done a really good job in
trying အခုချိန်ထိတရားသူကြီးတွေရောအစိုးရရှေ့နေတွေရောအမေရိကန်နိုင်ငံသားဘယ်သူမှမဆိုအပေါ်အလားတူအခြေအနေမှာဆွဲဆိုလာတာမျိုးရှိလာခဲ့ရင်တရားဥပဒေအရဒန်းတူလုတ်ကင်တယ် Trump ပေါ်မှာလည်းအတူတူပဲဆိုတာသိကြအောင်တကယ့်ကိုအကောင်းဆုံးလှုပ်ဆောင်နေတယ်လို့ကျွန်တော်မြင်ပါတယ်
နယူးယောက်ရှာပြည်နယ် Republican အုပ်ချုပ်ရေးမှူး Chris Sununu ကတော့အခုလိန်ဖြော်ပြေးသူဆောင်ကိုနှုတ်ပိတ်ခပေးတယ်ဆိုပြီးဆွဲဆိုတဲ့အမှုက Trump ပေါ်မှာနိုင်ငံရေးအရကြီးကြီးကြဲရိုက်တာမျိုးတော့ဖြစ်မယ်လို့မထင်တဲ့အကြောင်း ABC ရုပ်သံကိုပြောပါလိမ့်
I'll probably go back on the campaign trail and all.
မဲဆယ်စည်းရုံးပွဲတွေမှာပြန်ပြီးပြောဆိုကြတဲ့အကြောင်းအရာတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်တမင်လှုပ်ကြံဆွဲဆိုခံရတယ်ဆိုပြီးသူ့အပေါ်လူတွေစာနာထောက်ခံမှုပြန်ရမယ့်အခြေအနေပ
ါဒေတော်တွင်သမ္မတဂျိုးဘိုင်ဒန်ကတော့စနေနေ့ကအစ္စရေးကိုအီရန်ဘက်ကလေကြောင်းရည်တက်ခဲမှုကိုပေါ်တုံ့ပြန်ဖို့ကိုပဲအပြည့်အဝအာရုံစိုက်နေပါတယ်။တစ်ချိန်တည်းမှာလာမယ့်သတင်းပတ်တွေအတွင်းရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေကျင်းပဖို့လည်းပြင်ဆင်နေပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ကို၃ရက်သွားပြီးမဲဆွယ်စည်းရုံးပွဲတွေကျင်းပမှာပါ။အဓိကကတော့ပြည်တွင်းစီးပွားရေးကိစ္စကိုပြောဆိုပါလိမ့်မယ်။ American Enterprise Institute ကဂုဏ်သုဆောင်ဗမာကကာလန်ဗော်ဘန်ကတော့
I
He's going to be talking about the fact that there's some indications of improvement. We just found out more in the past that the train is
American. So yeah, the train out to come up with me. See why yeah, don't have much choice. She like a chain is union jet. Go away. Tamara Biden. Pure me. Look, I'm at him.
Now that you got away, Mrs. You worry. You dream. Tamara Joe Biden. Begga. Two video. The code. Yeah. Yosula. Nene. Chong. Yaga. News. A boy. Chama. You can. You got away. Gwen. Three. That's a chagwe. Ma. ဒီကနေ့ဒီဘက်ကပဲဒေါ်နယ်ထရန့်ကရီသာဖြစ်ချခွင့်ကိုပြည်နယ်ရည်ရဲ့သဘောထားပြည်နယ်ရည်ကပဲဆုံးဖြတ်တင်နေဆိုပြီးပြောဆိုထားခဲ့ပါတယ်ဒီလိုပြောဆိုထားတဲ့အတွက်လည်းဒီအကြောင်းအရာကတပ္ပတဂျိုးဘိုင်ဒန်ရဲ့ဘက်စွဲဝဲတွေအတွင်းပို့ပြီးတော့ပြောဆိုလာနေတဲ့အကြောင်းအရာဖြစ်ကြောင်းပါခင်ဗျာ
ရွေးကောက်ပွဲနီးလာချိန်မှာအမှုတွေတစ်ခုပြီးတစ်ခုနဲ့ရင်ဆိုင်နေရတဲ့တမရာဟောင်းထရမ့်နဲ့အမေရိကန်ရွေးကောက်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံရေးအစီအစဉ်ကနေဦးသိန်းထိုင်ကိုပြောပြတာကိုကြားခဲ့ကြရတာပါအခုဆက်ပြီးတော့ကမ္ဘာတလွားခရီးသွားအစီအစဉ်ကိုအလှည့်ပေးချင်ပါတယ်အာဖရိကနဲ့ဥရောပရင်ကျင်းမှုတွေတမိုင်းအမွေနှစ်တွေအဆင်ဆင်ပြောင်းလဲလာမှုကိုထင်အပ်နေတဲ့မော်ရိုကိုနိုင်ငံရဲ့ဘီးသူကာလက်ရာတွေဟာအခုချိန်ထိဘယ်လောက်ဆန်းသင့်နေရဆိုတာကိုသိရအောင်မက်ဆုမြတ်မွန်ရဲ့ကမ္ဘာတလွားခရီးသွားအစီအစဉ်ကနေသွားလေ့လာကြည့်ကြရအောင်ပါ
အာဖရိကတိုက်အနောက်မြောက်ပိုင်းမှာရှိတဲ့မော်ရိုကိုနိုင်ငံဟာရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေနှစ်ပေါင်းရာနဲ့ချီတဲ့ကဘီသူကလက်ရာတွေရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဥရောပတိုက်နဲ့ဂျီဘရော်တာရေလက်ကြားတာခြားပြီးတည်ရှိတဲ့မော်ရိုကိုနိုင်ငံရဲ့ပထဝီအနေအထားကြောင့်ထူးခြားတဲ့ယဉ်ကျေးမှုအမှုပညာနဲ့ဘီသူကလက်ရာတွေကိုနိုင်ငံတဝန်းမှာမြင်တွေ့ရနိုင်ပါတယ်။ဆာဟာရာတဲကန္တရတွေကအာဖရိကမျိုးနွယ်စုတွေရဲ့ယဉ်ကျေးမှုတွေအိမ်နီးချင်းအာရဗ်နိုင်ငံတွေရဲ့အစ္စလာမ်တလိထုံးစံတွေမော်ရိုကိုကိုကိုလိုနီအလုပ်ခဲ့တဲ့ဥရောပနိုင်ငံတွေရဲ့ဒီဇိုင်းလက်ရာတွေရှိနေတာကမော်ရိုကိုနိုင်ငံရဲ့ထူးခြားမှုဖြစ်ပါတယ်။တစ်ချိန်လုံးကဒီနေရာမှာနေမြေလူအုပ်ဆိုးခဲ့ကြတဲ့ဖနီရှန်တွေလို့လည်းလူသိကြတဲ့ကာသဂျီယန်အင်ပါယာကစလို့ရောမ၊ဂရိ၊ဘိုင်ဇန်တိုင်း၊အော်တိုမန်အင်ပါယာလက်ထက်အဆက်ဆက်ကလက်ရာတွေဒါမကစပိန်ပြင်သစ်လက်ရာတွေရှိတာကြောင့်ရှေးဟောင်းဘီသူကလက်ရာလေ့လာရှင်တွေတကူးတကလာကြတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မော်ရိုကိုရဲ့မြို့တော်ရာဘာမှာဆိုရင်ဆက်တဲ့ရာစုလောက်ထဲကလက်ရာတွေရှိသလိုခစ်ရှိပြေးပုံစံအဆောက်အဦတွေရှိတာမို့ခစ်သစ်ခင်ဟောင်းအမွေအနှစ်တွေနဲ့သမိုင်းဝင်မြို့အဖြစ် UNESCO ကသတ်မှတ်ပြီးတော့ကမ္ဘာအမွေအနှစ်စည်းရုံးထဲမှာထည့်သွင်းထားပါတယ
်။ Le Maroc, grâce à sa position stratégique, a connu plusieurs civilisations.
မော်ရိုကိုနိုင်ငံတည်ရှိတဲ့ဖက်ဝီအနေအထားကြောင့်ရောမခေတ်ယဉ်ကျေးမှုအာရဗ်အစ္စလာမ်ယဉ်ကျေးမှုစပိန်တောင်ပိုင်းပြန့်နှံ့ခဲ့တဲ့မွတ်စလင်ယဉ်ကျေးမှုတွေအားလုံးကဒီမှာလွှမ်းမိုးထင်ရှားနေပါတယ်။ကိစ္စဆက်လူမှုဖွဲ့စည်းရေးကြပြောင်းလဲတိုးတက်မှုကိုမော်ရိုကိုကအစအဦးတွေစောက်ထားတဲ့ပုံစံတွေမှာမြင်ရနိုင်ပါတယ်။အထိမ့်မှအစအဦးတွေသာမကလူနေအိမ်တွေမှာလည်းအရင်ခေတ်လက်ရာတွေကိုတွေ့ရမှာဖြစ်ပါတယ်
။အစအဦးတွေရဲ့ဒီဇိုင်းဘီသူကလက်ရာတွေမှာအဓိကလွှမ်းမိုးနေတာကတော့အစ္စလမ်ဘီသူကလက်ရာတွေဖြစ်ပါတယ်။မြင်းခွာပုံစံ၊ကားငယ်ခွေးပေါင်းမိုးတွေ၊ geometry အခြေခံဒီဇိုင်းအလှဆင်ပုံစံတွေ၊ကျောက်တုံးတွေတစ်သားတွေပေါ်မှာထွင်းထူထားတဲ့ကနုတ်ပန်းလက်ရာတွေကတက်တည်ပြနေပါတယ်။
Il y a des formes architecturales qui se basent sur la géométrie. Il y a des formes qui se basent sur la faune et la flore.
Géométrie ကိုအခြေခံထားတဲ့ပြည်သူကလက်ရာတွေရှိသလိုအပင်တွေပန်းတွေရဲ့ပုံစံကိုအခြေခံထားတဲ့ပြည်သူကလက်ရာတွေလည်းရှိပါတယ်။အဲ့လိုမျိုးပုံစံတွေကြောင့်မော်ရိုကိုပြည်သူကလက်ရာတွေကတခြားပြည်သူကလက်ရာတွေနဲ့နှိုင်းယှဉ်လို့ရှိရင်ဘာနဲ့မှမတူတမှုထူးနေတာဖြစ်ပါတယ်။
ရာဘာမြို့တော်မှာနောက်ပိုင်းဆောက်လုပ်ထားတဲ့ခေတ်သစ်အစအဦးအများပြားရဲ့ဒီဇိုင်းပုံစံတွေစမ်းသင့်နေပေမဲ့အစ္စလာမ်ယဉ်ကျေးမှုအခြေခံဘီသူကလက်ရာအငွေ့အသက်တွေရှိနေစေဖြစ်ပါတယ်။ဒါကမော်ရိုကိုဘီသူကလက်ရာတွေရဲ့ထူးခြားမှုဖြစ်တယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။ဒါကြောင့်လဲဟိုးအရင်တဲကအစအဦးတွေဆောက်လုပ်ခဲ့ကြတဲ့နည်းတွေဒီဇိုင်းပုံစံတွေပျောက်ပြတ်မသွားအောင်လို့ထိန်းသိမ်းတဲ့အနေနဲ့ခေတ်မီအစအဦးသစ်တွေဆောက်လုပ်တဲ့အခါမှာလဲအသုံးပြုနေကြတာဖြစ်ပါတယ်
။ S'il y a pas la main qui va travaillerla pierre qui va travailler le plâtre
ကျောက်တုံးတွေအင်္ဂလီတွေတက်တာတွေမှန်တွေတန်တွေမီဒယ်တွေသာမကတခြားပစ္စည်းတွေနဲ့ဆောက်လုပ်နိုင်သူတွေမရှိဘူးဆိုရင်ဒီအဆောင်တွေတည်ရှိနေမှာမဟုတ်ပါဘူးဟိုးရင်တွေကလုံနိုင်ခဲ့တဲ့အတတ်ပညာအမွေနှစ်တွေကိုမျိုးဆက်တစ်ခုကနေတစ်ခုလက်ဆင့်ကမ်းခဲ့ကြလို့လက်ရှိမြန်မာခေတ်မှာလူကျင်တဲ့ပုံစံမျိုးဖြစ်အောင်လို့ကြိုးစားနေတာဖြစ်တယ်လို့အနာဂတ်မှာဖြစ်စေချင်တာမျိုးကိုပုံဖော်နိုင်တာလည်းဖြစ်ပါတယ်
ရာဘာမြို့မှာ17ရာစုတည်းကအုတ်နီခဲတွေနဲ့ဆောက်လုပ်ခဲ့တဲ့အဆောက်အဦတွေလို့ရှေးဟောင်းအဆောက်အဦတွေဟာနှစ်ကြာလာတဲ့အမျှရာသီဥတုဒဏ်တဘာဝဘေးဒဏ်သာမကလူတွေကြောင့်ရိုရွင်းလာနေတာမို့ ရင်ကျေးမှုဌာနကပြန်လည်မွမ်းမံထိမ့်သိမ်းနိုင်ဖို့ကြိုးစားနေတယ်လို့တမိုင်းဝင်ထိမ့်မှအစာဦးပိုင်းဆိုင်ရာတာဝန်ခံက AFP သတင်းဌာနကိုပြောပြပါရတယ
်။ Ces bâtiments, ces médinas, bien sûr, ont connu plusieurs problèmes.
ဒီမျိုးဟောင်းတဲ့အစာအုပ်တွေအနေနဲ့ရာသီဥတုဓာတ်အပြင်ဒီမှာနေသူတွေလာရောက်လေ့လာသူတွေကြောင့်ရိုးရင်းပျက်စီးတာတွေရှိပါတယ်။အဲဒါတွေကိုပြန်ပြီးမွမ်းမံပြည့်စင်ထိမ့်သိမ်းရမှာပါ။ရှလာတောင်ပေါ်မျိုးဟောင်း၊တမိုင်းဝင်ရာဘာမျိုးဟောင်း၊ဆလာမျိုးဟောင်းတို့ကအစာအုပ်ဟောင်းတွေကိုတော့ပြန်လည်မွမ်းမံမှုတွေလုပ်နေပါတယ်
။ခေဟောင်းခေတ်တဲ့အစာအုပ်တွေကိုတနင်္လာရဲမှာတွေ့မြင်နိုင်တဲ့မော်ရီကိုနိုင်ငံကို2023ခုနှစ်တုန်းကလာလည်တဲ့ကမ္ဘာလှည့်ခီးတဲ့73တန်းထက်မနည်းရှိခဲ့ပါတယ်။အခုလိုနိုင်ငံတကာကဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ထူးခြားမှုတွေရှိတဲ့နိုင်ငံမှာအနာဂတ်အတွက်ကြိုတင်ပြင်ဆင်ထားဖို့အရေးကြီးတဲ့တစ်ချိန်တည်းမှာရှေးခေတ်သမိုင်းလိုက်ရာတွေကိုထိမ့်သိမ်းထားနိုင်ဖို့လိုအပ်တယ်လို့မော်ရီကိုပညာရှင်တွေကပြောပါတယ်
။ Ville de Rabat en tant que capitale du Maroc connaît beaucoup de projets architecturaux très importants de l'ère moderne et
မော်ရီကိုရဲ့မြို့တော်ဖြစ်တဲ့ Rabat မြို့မှာမြို့ရဲ့ဗိတုကသမိုင်းတန်ဖိုးမပြောက်စေပဲခေတ်သစ်လက်ရာနဲ့စောင့်လုပ်နေတဲ့ project တွေအများကြီးရှိနေပါတယ်။ရှေးဟောင်းအပြင်ဆင်တွေဒီဇိုင်းလက်ရာပုံစံတွေပေါ်မှာအခြေခံပြီးစာအုပ်စ်တွေစောင့်နေတာပါကျွန်တော်တို့အနေနဲ့စမ်းသစ်တီထွင်ဖန်တီးမယ်ဆိုတဲ့ရည်မှန်းချက်ရှိတာမှန်ပေမဲ့မော်ရိုကိုရဲ့ဗိတုကလက်ရာပုံစံပန်းပုံစံလက်ရာတွေဂျီအိုမက်ထရီအခြေခံဒီဇိုင်းတွေလက်ရည်အလှနဲ့ပုံဖော်အလှစင်တာမျိုးတွေကိုလည်းအလေးထားထည့်နိုင်ဖို့ကြိုးစားနေပါတယ
်တဘာဝကိုထိမ့်သိမ်းကာကွယ်တဲ့နိုင်ငံဖြစ်ရမယ်လို့ကတိပြုထားတဲ့မော်ရိုကိုနိုင်ငံမှာတဘာဝပတ်ဝန်းကျင်ကိုမထိခိုက်နိုင်ဘဲရေရှည်ခန့်စာအုပ်တွေဖြစ်အောင်လို့ဗိတုကပညာရှင်တွေကအလေးထားစောင့်နေကြပါတယ်ဒေတာထွက်ပစ္စည်းတွေစွမ်းအင်ချွေတာတဲ့မော်ရိုကိုနီးတွေကို modern design နဲ့ပေါင်းစပ်ပြီးတော့စောက်လုပ်ကြတာဖြစ်ပါတယ
် on peut éventuellement s'inspirer de l'architecture traditionnelle marocaine ou du savoir
ကိုပို့ပြီးချွေတာနိုင်အောင်မော်ရိုကိုဗီတူကာပုံစံမော်ရိုကိုကျွမ်းကျင်မှုတွေကနေဖန်တီးဖို့စိတ်ကူးရတာဖြစ်ပါတယ်ဥပမာနိုင်ငံတွေရဲ့အကျယ်အဝန်းမြေကြီးကိုအထက်ထက်သိပ်ပြီးသုံးတဲ့ပုံစံနောက်ခေါင်းမိုးအမြင့်တစ်သားခေါင်းမိုးစသဖြင့်အားလုံးကိုထည့်သွင်းစဉ်းစားပြီးပုံဖော်တာဖြစ်ပါတယ
်။ရှေဟောင်းတမိုင်းမတူညီတဲ့အုပ်စိုးသူတွေရဲ့ဘာသာယဉ်ကျေးမှုအမှုပညာလက်ရာအမွေအနှစ်တွေမျိုးစုံလွှမ်းမိုးနေတဲ့မော်ရီကိုနိုင်ငံဟာအဆင့်ဆင့်ပြောင်းလဲနေတဲ့ဗိတုကလက်ရာတွေအပြည့်နဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရာအသွေးဆောင်ဓလေ့ထုံးစံတွေကိုလမ်းတွေအဆောက်အဦတွေအစားအသောက်တွေမှာတွေ့မြင်ခံစားနိုင်တာမို့နိုင်ငံစုံကကဘာလက်ခီးသွားတွေလာလည်နေကြတာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။
ဒါကတော့မော်ရီကိုနိုင်ငံကဗိတုကလက်ရာတွေအကြောင်းကိုကမ္ဘာတလောက်ခီးသွားအစီအစဉ်ကနေမဆုမြတ်မတင်ဆက်ပေးတာကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ကျမတို့ VOA မြန်မာပိုင်းကိုနောက်ဆုံးရလာတဲ့အထူးသတင်းတစ်ပုဒ်ကိုမမသဇင်အောင်ကပြောပြပေးသွားဖို့ရှိပါတယ
်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာဖန်ဆီးခံထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီထိပ်တန်းခေါင်းဆောင်တွေကိုထောင်ကနေပြောင်းရွှေ့လိုက်ပါတယ်နေပြီးတော့အချင်းတောင်မှာဖန်ဆီးခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့တောင်ငူထောင်မှာဖန်ဆီးထားတဲ့သမရဦးဝင်းမြင့်တို့ကိုပြောင်းရွှေ့လိုက်ကြောင်းသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအတည်ပြုပါတယ
်ဒီသမတဟောင်းဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဒီအချင်းတောင်ကြီးမှာရာသီဥတုအခြေအနေရအပူချိန်ပြင်းထန်နေတာရှိတယ်ဒါတွေနဲ့ပတ်သက်ပြီးသာတမတောင်းဦးမြင့်တဲ့ဒေါန်ဆန်းစုကြည်မှာမဟုတ်ပါဘူး။ကျမရဲ့အခြေအနေကလိုအပ်တဲ့အကျဉ်းသားများပြီးရင်ကျွန်တော်တို့အသက်ကြီးနေတဲ့အကျဉ်းသားများနဲ့ပတ်သက်ပြီးအပူဒဏ်တက်တာစီရဲ့အတွက်နီလန်းများနဲ့ရှာဖွေပြီးဒါပြည်ထောင်ဝန်ကြီးဌာနကဆောင်ရွက်ပေးလျက်ရှိပါတယ်
မြန်မာရိုးရာနှစ်သိကူကာလတွေမှာအာဏာပိုင်တွေဟာဖမ်းဆီးထားတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးတာမျိုးလုပ်လို့ရှိတတ်တဲ့အချိန်မှာအခုလိုသတင်းထွက်ပေါ်လာတာပါစစ်ကောင်စီလက်ထက်အကျဉ်းသားထောင်ချီလွှတ်ပေးတာတွေလည်းရှိခဲ့ဘူးပေမဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားရသူတွေကတော့အနည်းချင်းလောက်သာပါဝင်လို့ရှိပါတယ်ဒီနှစ်နှစ်ဆန်းတည့်ရနေ့မှာလည်းအကျဉ်းသားတွေပြန်လွှတ်ပေးဖို့ရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ထိုင်းမြန်မာနယ်စပ်အနီးစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲအပြည့်ရဖို့နဲ့လက်ရှိပဋိပက္ခကိုတွေ့ဆုံဆွေးနွေးပြီးတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှာကြဖို့တရုတ်နိုင်ငံကဒီကနေ့တိုက်တွန်းပါတယ်လက်ရှိသတင်းတွေထွက်ပေါ်နေတဲ့အခြေအနေတွေကိုသတိထားပြီးတော့စောင့်ကြည့်နေတဲ့အကြောင်းနဲ့သက်ဆိုင်သူအားလုံးအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ကြဖို့နဲ့အခြေအနေတွေပို့ပြီးတော့ဆိုးဝါးမလာအောင်မတူကွဲပြားမှုတွေကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့ငြိမ်းချမ်းချမ်းအပြေရှာဖို့တိုက်တွန်းလိုတယ်လို့ တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ဂျန်ကဒီကနေ့ဧပြီ16ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ကိုဧပြီလကုန်လောက်မှာအပြစ်သက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကရင်မျိုးသားစီယုံကရင်ညီရဲလက်နက်ကင်တပ်ဖွဲ့ကရင်လူမျိုးရေးတပ်မတော် KNL တပ်မဟာ6ကပုံမူးကြီးနဒါထူးရဲ့ပြောဆိုချက်ကိုဗန်ကောက်ပို့စတင်းစာမှာရေးသားထားပါတယ်စစ်ကောင်စီဘက်ကမြောက်ဝတီကိုပြန်ရဖို့နှစ်ကြိမ်ကြိုးစားခဲ့ပေမယ့်မအောင်မြင်တဲ့အကြောင်းကရင်မျိုးသားစီယုံကရင်ညီရဲစစ်ဖက်ဆိုင်ရာ KNL တပ်တွေအခိုင်အမာခြေကိုယူပြီးတဲ့အချိန်အုပ်ချုပ်ရေးကိစ္စတွေအတွက်နိုင်ငံရေးအရာတာဝန်ယူထားတဲ့အဖွဲ့အစည်းတွေကိုလှည့်ပြောင်းပေးမယ့်အကြောင်းပြောဆိုပါတယ်ရှင်
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုင်ဒန်နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်းအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင်အွန်လိုင်းကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်တောတာရှင်တွေအနေနဲ့ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်တွေနဲ့တကမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအိတ်ဆက်နားယူနိုင်ကြပါစေရှင်ကျွန်မခင်လေးပါ